Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တော်ရှင်များရှင် VOA American တန်ရဲ့2018ခုနှစ်ဒီဇင်ဘာလ23ရက်ကြာသပတေးနေ့ညပိုင်းည9နာရီကနေ10နာရီထိအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျမများသတင်းအောင်ကတာဝန်တင်ဆက်ပေးပါမယ်
။ကျမကဆုမြတ်ပါပါရှင်။ယေမန်နိုင်ငံဟိုဒေဒါစိတ်ကမ်းမြို့မှာအပြစ်ခတ်ရဆဲဖို့အတွက်တိုက်ပွဲဖြစ်နေတဲ့အစိုးရတပ်တွေနဲ့သဘုံဖွဲ့ကိုယ်စားလှယ်တွေကြားသဘောတူခဲ့ပါတယ်။ဗြိတိန်နိုင်ငံမှာထွေထွေရွေးကောက်ပွဲမတိုင်ခင် Conservative Party ခေါင်းဆောင်နေရာကနေဆင်းပေးမယ်လို့ဝန်ကြီးချုပ်ထရီဆာမေကဒီကနေ့အတည်ပြုပြောကြားခဲ့ပါတယ်။အခုလိုမျိုးထိတ်တန့်သတင်းတွေကိုကိုရနိုင်တဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေအပြီးနားဆင်ရမယ့်သတင်းလွှာမှာတော့မြန်မာငင်းငင်းလုပ်ငန်းစဉ်မှာတရုတ်ဘက်ကထဲထဲဝင်ဝင်ဆက်ပြီးပါဝင်မယ်လို့ပြောဆိုလိုက်တာဟာမြန်မာငင်းငင်းလုပ်ငန်းစဉ်အပေါ်ဘယ်လိုကျိုးသက်အောင်နိုင်ပါသလဲ
大家可能从消息中报道中也已经看到缅甸政府与缅北三支
တရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းလွှာနဲ့အတူစစ်ဘေးသင့်ရခိုင်ကြီးရွာတွေမှာအကူအညီတွေလိုအပ်နေတဲ့အကြောင်းပုဂံတရဘဟိုတယ်ကနေအလုထုတ်ခံလိုက်ရတဲ့ဝန်ထမ်းတွေကအလုပြန်ရဖို့တောင်းဆိုတဲ့အနေနဲ့ပုဂံကနေနေပြည်တော်အထိလမ်းလျှောက်ချီတက်တာမှာရဲတပ်ဖွဲ့ကအင်အားသုံးဖြိုခွင်းလိုက်တဲ့အကြောင်းနဲ့အခြားစိတ်ဝင်စားပွဲသတင်းလွှာတွေကိုလည်းတင်ဆက်ပေးသွားပါမယ်ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမကြီးကန္တာဦးအောင်ခင်ရဲ့မြမကြီးတုံသက်ချင်းနဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ကပြောပြပေးပါအောင်ရှင
်။ရှမ်းပြည်နိုင်ငံပင်လယ်နီစိတ်ကမ်းမြို့ဖြစ်တဲ့ဟော်ဒေဒါမြို့မှာအပြစ်ခတ်ရဆဲဖို့တိုက်ပွဲဖြစ်နေတဲ့အစိုးရတပ်တွေနဲ့သဘုံအဖွဲ့ကိုယ်စားလှယ်တွေကြားသဘောတူခဲ့တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကဒီကနေ့ပြောကြားလိုက်ပါတယ်။ရေမဲအစိုးရတပ်တွေနဲ့ဟူသီသဘုံတွေကြားဖြစ်နေတဲ့တိုက်ပွဲတွေအဆုံးသတ်ရေးကုလသမဂ္ဂဂျားဝင်အစီအစဉ်နဲ့ဆွေးနွေးပွဲကိုနှစ်ဖက်ကိုယ်စားလှယ်တွေဆွေးနွေးနိုင်ငံမှသတင်းတစ်ပတ်ကြာအောင်ဆွေးနွေးခဲ့ပြီးတဲ့နောက်မှာအခုလိုသဘောတူခဲ့ကြတာဖြစ်ပါတယ်။ဟော်ဒေဒါမြို့မှာဂျားနေတပ်ဖွဲ့ဝင်တွေချထားရင်းနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီအပွဲရေးဖွဲ့တွေထားရှိနိုင်ရေးကိုလည်းသဘောတူခဲ့ကြပါတယ်။ဇန်နဝါရီလနှောင်းပိုင်းမှာထပ်ကျင်းပါမယ်နောက်တစ်ကြော့ဆွေးနွေးပွဲကြရင်တော့နိုင်ငံရေးပူးပေါင်းတွေကိုဆွေးနွေးကြလိမ့်မယ်လို့အတွင်းရေးမှူးချုပ်ဂူတရက်စ်ကပြောပါတယ်။ဆာဒီအာရေဗျအစိုးရထောက်ခံတဲ့ယေမန်အစိုးရတပ်တွေနဲ့အီရန်အစိုးရထောက်ပံ့တဲ့ဟူသီသဘုံတွေကြားမှာ2014ခုနှစ်မှာစတင်တိုက်ပွဲတွေဖြစ်ပွားခဲ့တာပါ။လောလောဆယ်အထိသေဆုံးသူ1000ကျော်ရှိနေပါပြီ။တချိန်တည်းမှာပဲဒီယေမန်နိုင်ငံပြည်တွင်းစစ်မှာဆာဒီဥဆောင်တဲ့စစ်ရင်းနဲ့ဝင်ရောက်ဖြည့်ရှင်းမှုအပေါ်အမေရိကန်ရဲ့ထောက်ခံမှုအဆုံးသတ်ရေးဆုံးဖြတ်ချက်ကိုဒီကနေ့အမေရိကန်အထက်လွှတ်တော်မှမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရှေ့နေအဖြစ်ချိန်တော်ကြာဆောင်ရွက်ခဲ့တဲ့မိုက်ကယ်ကိုဟန်ကိုညောင်မျိုးဖေရိုတရားရုံးတစ်ခုကမနေ့ဗုဒ္ဓဟူးနေ့ကပြစ်ဒဏ်ထောင်ဒဏ်3နှစ်ချမှတ်လိုက်ပါတယ်။ထရမ့်ကိုမျက်စိမိတ်ယုံစားသစ္စာခံခဲ့ရတာကနေသူ့ရဲ့မကောင်းတဲ့လုပ်ရက်တွေကိုဖုံးကွယ်တဲ့အထည်ဖြစ်ခဲ့ရတာလို့မစ္စတာကိုဟန်ကညောင်မျိုးတရားသူကြီးတူကိုဝန်ခံပြောဆိုခဲ့ပြီးတဲ့နောက်ခုလိုပြစ်ဒဏ်ချမှတ်ခံလိုက်ရတာပါ။မစ္စတာကိုဟန်ကထရမ့်အတွက်12နှစ်လောက်အလုပ်လုပ်ခဲ့ပေမဲ့လို့အဲ့လိုလုပ်ခဲ့တဲ့အချိန်တွင်သူဟာလူရောစိတ်ပါချုံနောင်ခံရတယ်လို့ခံရတယ်လို့ခံစားခဲ့ရတယ်လို့သူ့ကိုစင်ကြချတဲ့ညောင်မျိုးဖက်ဒရယ်တရားရုံးမှာပြောဆိုသွားပါတယ်။အခုမစ္စတာကိုဟန်ပြစ်ဒဏ်ချမှတ်ခံရတဲ့အထက်မှာတော့ထရမ့်နဲ့တချင်ကကျူးလွန်ခဲ့တယ်လို့ဆွဆွဲခံရတဲ့အမျိုးသမီးနှစ်ဦးကိုနှုတ်ပိတ်ခကျင်းွေအဖြစ်အမေရိကန်ဒေါ်လာ28,000ပေးဖို့စီစဉ်ပေးခဲ့တာနဲ့ရုရှားနိုင်ငံမော်စကိုမြို့မှာမိုးမျှော်အဆောက်အဦတစ်ခုစောက်ဖို့ထရမ့်ကြိုးပမ်းခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လွှတ်တော်ကိုလိမ့်လည်ထွက်ဆိုခဲ့တာတွေပါပါပါတယ်ခင်ဗျာ
။ဗြိတိန်နိုင်ငံမှာထွေထွေရွေးကောက်ပွဲမတိုင်ခင် Conservative Party ခေါင်းဆောင်နေရာကနေဆင်းပေးမယ်လို့ဝန်ကြီးချုပ်ထရီဆာမေကဒီကနေ့အတည်ပြုပြောကြားလိုက်ပါတယ်။2022ခုနှစ်မှာကျင်းပမယ့်ရွေးကောက်ပွဲကိုသူဦးဆောင်ရှင်းပြသွားခြင်းပေမဲ့ခေါင်းဆောင်တင်းနဲ့ပြိုင်ဆိုင်တာကပါတီအတွက်ပိုပြီးသင့်တော်လိမ့်မယ်လို့ Belgium နိုင်ငံ Brussels မြို့တော်မှာ EU ခေါင်းဆောင်တွေနဲ့ဆွေးနွေးပွဲမဆခင်မှာဝန်ကြီးချုပ်မေကပြောကြားခဲ့တာပါ။ဗုဒ္ဓဦးနေတော်ကပါလီမန်မှာသူ့ရဲ့ Conservative Party ဝင်အမတ်တွေကဝန်ကြီးချုပ်အပေါ်အယုံကြည်ရှိမရှိမဲခွဲတာမှာအယုံကြည်ရှိတဲ့ဘက်ကအနိုင်ရခဲ့ပါတယ်။ဒါပေမဲ့ပါတီဝင်အမတ်3ပုံ2ပုံလောက်ဖြစ်တဲ့အမတ်118ယောက်ကအယုံကြည်မရှိမဲပေးခဲ့ကြတာမို့ ပါတီအနေနဲ့ခေါင်းဆောင်တဲ့ရွေးကောက်ပွဲဝင်ဖို့လိုလားပါလိမ့်မယ်လို့ဝန်ကြီးချုပ်ကပြောခဲ့တာပါ။ဝန်ကြီးချုပ်မေဟာဒီဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂတွေကနှုတ်ထွက်ရေးဆိုင်ရာ Brexit သဘောတူညီချက်တွေနဲ့ပတ်သက်လို့ EU ဘက်ကနောက်ထပ်အာမခံချက်တွေရရှိနိုင်ရေးစူးစမ်းနေတာဖြစ်ပါတယ်။ဒီသဘောတူညီမှုတွေကြောင့်ဗြိတိန်မှာဖြစ်နေတဲ့နိုင်ငံရေးအခြေအတဲကိုကူညီဖြည့်ရှင်းပေးခြင်းနဲ့လို့ EU ခေါင်းဆောင်တွေဘက်ကပြောနေပေမဲ့လားနဲ့ချီညှိနှိုင်းရရှိထားတဲ့သဘောတူညီချက်တွေကိုပြန်ပြီးဆွေးနွေးညှိနှိုင်းဖို့မလိုလားဘူးဆိုတာကိုလည်းထုတ်ဖော်ပြောခဲ့ကြပါတယ်။ဒီကနေ့နဲ့နောက်ဖန်လုံးမဲ့ EU ထိပ်သီးစည်းဝေးပွဲတွေအတွင်းဝင်ကြီးချုပ်မေဘက်ကအခြေအနေကိုနားထောင်ပြီးတော့တင့်တော်တယ်လို့စဉ်းစားဆုံးဖြတ်မယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်ကပြောကြားခဲ့ပါတယ်။EU နဲ့ဗြိတိန်ကြားရထားတဲ့သဘောတူညီချက်တွေက EU ဘက်ကိုအလျှော့ပေးတာများတယ်လို့ဗြိတိန်လွှတ်တော်အမတ်တော်တော်များများကပြောပြီးတော့ကန့်ကွက်နေကြပါတယ်
။တရုတ်နည်းပညာကုမ္ပဏီတစ်ခုရဲ့အမှုဆောင်ရာရှိသူကိုကနေဒါအာနာပိုင်တွေကအုလဆော့ပိုင်မှာဖမ်းဆီးလိုက်ပြီးတဲ့နောက်ဒုတိယမြောက်ကနေဒါနိုင်ငံသားတယောက်ကိုဖမ်းဆီးလိုက်တယ်လို့တရုတ်အာနာပိုင်တွေဘက်ကအတည်ပြုလိုက်ပါတယ်။တရုတ်နိုင်ငံရဲ့အမျိုးသားလုံခြုံရေးကိုအန္တရာယ်ပြုနေတယ်လို့တန်ကြားရှိရတဲ့အတွက်စီးပွားရေးချန်ပီမိုက်ကယ်စပီဗာနဲ့တန်တမန်ဟောင်းမိုက်ကယ်ကော့ဘရစ်တို့ကိုလွတ်လပ်နေကဖမ်းဆီးလိုက်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရလူခန်းကသတင်းတော့တွေကိုဒီကနေ့ပေကျင်းမြို့တော်မှာပြောကြားလိုက်ပါတယ်။တရုတ်အာဏာပိုင်တွေဘက်ကစပီဗာကိုစစ်ဆေးမေးမြန်းခဲ့ပြီးတဲ့နောက်သူကကနေဒါအာဏာပိုင်တွေကိုဆက်သွယ်ခဲ့တယ်လို့ကနေဒါနိုင်ငံသားရဲ့ဝန်ကြီးခရစ်ရှာဖရီလန်ကသူကိုပြောပါတယ်သူဘက်ကဖုန်းဆက်ပြောလာပြီးကလေးကပြန်ပြီးတော့ဆက်သွယ်လို့မရတော့ကြောင်းသူဘယ်မှာရှိတယ်ဆိုတာကိုသိရဖို့အတွက်ကနေဒါအစိုးရအနေနဲ့အပြင်းထန်ကြိုးပမ်းနေပြီးတရုတ်အာဏာပိုင်တွေကိုလည်းဒီကိစ္စကိုမေးထားသလိုသူရဲ့မိသားစုနဲ့လည်းဆက်သွယ်ရထားတယ်လို့ကနေဒါနိုင်ငံသားရဲ့ဝန်ကြီးမစ်ဖရီလန်ကပြောပါတယ်သူကိုဘယ်နေရာမှာဖမ်းထားတယ်ဘာကြောင့်ဖမ်းထားတယ်ဆိုတာနဲ့ပတ်သက်ပြီးနောက်ထပ်သတင်းအချက်အလက်မရသေးဘူးလို့လည်းပြောပါတယ်ကနေဒါရဲတပ်ဖွဲ့ကတရုတ်နိုင်ငံရဲ့ Huawei ဖုန်းကုမ္ပဏီအမှုဆောင်ရာရှိမန်ဝမ်ဇိုကိုဖမ်းဆီးလိုက်ပြီးတပတ်ကျော်ကြာမှတရုတ်ဘက်ကအခုလိုတုံ့ပြန်တာဖြစ်ပါတယ်မန်ဝမ်ဇိုကတော့အီရန်ပေါ်အမေရိကန်ရဲ့တံခါးပိတ်ဆို့မှုတွေကိုချိုးဖောက်တယ်ဆိုပြီးတော့ဆွဆွဲခံထားတာဖြစ်ပါတယ်ခင်ဗျာ
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျသာရင်းညာပဲနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ကမ္ဘာတဝန်းသတင်းတောက်တွေဖမ်းဆီးထောင်ချခံရတဲ့အခြေအနေဟာတာမန်ဖြစ်ရုပ်ဖြစ်စဉ်အခြေအနေလိုဖြစ်နေပြီလို့နောက်ဆုံးထွက်လာတဲ့အစိုးရစခန်းစာတစ်ခုကဖော်ပြလိုက်ပါတယ်။မြန်မာနိုင်ငံအပါအဝင်ကမ္ဘာမှာထောင်ချခံထားရတဲ့သတင်းတောက်251ယောက်ကျော်ရှိနေပြီးတော့အရေးကြီးတဲ့သတင်းဖော်ပြမှုတွေအပေါ်အာဏာသုံးဖိနှိပ်မှုမျိုးကယာယီမြင့်တက်နေတာမဟုတ်တော့ဘူးလို့သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့တစ်ခုဖြစ်တဲ့ American အခြေစိုက် CPJ ကဒီကနေ့ဒီဇင်ဘာ23ရက်နေ့မှာအစိုးရခန်းစာထုတ်ပြန်တာပါ။သတင်းတော့တွေကိုဖန်းစီထောင်ချပြီးတော့သတင်းလွတ်လပ်ခွင့်ကိုဖိနှိပ်နေတာကအခု2018ခုနှစ်မှာလဲ3နှစ်ဆက်တိုက်အဖြစ်နဲ့စံချိန်တင်မြင့်တက်နေတယ်လို့ CPJ ကပြောပါတယ်။ပြီးခဲ့တဲ့နှစ်အတွင်းသတင်းတော့တွေအများဆုံးထောင်ချခံရတဲ့နိုင်ငံတွေကတရုတ်၊အီဂျစ်နဲ့ဆာအုဒီအာရေဗျနိုင်ငံတွေဖြစ်ပါတယ်။နိုင်ငံရင်းသတင်းရေးသားဖော်ပြတဲ့သတင်းသမားတွေအန္တရာယ်အများဆုံးကြုံရပြီးသတင်းတော့တွေအတွက်ဒုတိယအန္တရာယ်အရှိဆုံးကလူခွင့်ရေးနဲ့ဆိုင်တဲ့သတင်းမျိုးဖြစ်တယ်လို့ CPJ အစီရင်ခံစာထဲမှာထောက်ပြထားပါတယ်။ရခိုင်ပြည်နယ်မှာစစ်တပ်ရဲ့ရက်ဆက်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုသတင်းဖော်ထုတ်ဖို့ကြိုးစားလို့နိုင်ငံတော်လျှော့ဝှက်ချက်ဥပဒေနဲ့ Writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်ထောင်ဒဏ်9နှစ်စီချခံထားရတာကိုလည်း CPJ ကဥပမာပေးဖော်ပြပါဗျ။ကိုကျော်စိုးဦးနဲ့ကိုဝါလုံးတို့ကိုဒီရဲအရာရှိတယောက်ကထောင်ချောက်ဆင်ဖမ်းဆီးခဲ့တာတစ်နှစ်ပြည့်တဲ့ဒီဇင်ဘာ12ရက်ကသူတို့လွတ်မြောက်ရေးအတွက်နယူးယောက်နဲ့လန်ဒန်မြို့တွေမှာသတင်းတောက်တွေတောင်းဆိုဆန္ဒပြခဲ့ကြပါဗျ။မြန်မာနိုင်ငံမှာလည်းသတင်းသမားတွေအပြင်အရက်ဖက်လူအဖွဲ့အစည်းတွေကရန်ကုန်မြို့မှာစုဝေးပြီးတော့သူတို့နှစ်ယောက်ကိုလွှတ်ပေးဖို့တောင်းဆိုကြပါတယ်။အမှန်တရားကိုကာကွယ်စောင့်ရှောက်သူများအဖြစ် Time Magazine ကြီးကဂုဏ်ပြုတဲ့2018ခုနှစ်အတွက်အထူးခြားဆုံးပုဂ္ဂိုလ်တွေထဲမှာလည်း Writers သတင်းတောက်နှစ်ယောက်ပါဝင်ပါတယ်။
မြန်မာနိုင်ငံကိုနှစ်ရက်ကြာရောက်ရှိနေတဲ့ဩစတြေးလျနိုင်ငံသားရေးဝန်ကြီး Marie Spain ဟာနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ဒီကနေ့နေပြီးတော့မှတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံရဲ့ပညာရေး၊ကျန်းမာရေး၊စီးပွားရေးနဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးလုပ်ငန်းစဉ်တွေဖွံ့ဖြိုးတိုးတက်ရေးနဲ့နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေတိုးမြှင့်ဆောင်ရွက်သွားနိုင်ရေးအလေးထားဆွေးနွေးခဲ့တဲ့အကြောင်းမြန်မာနိုင်ငံသားရေးဌာနကဒီကနေ့သတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့ပြည်ပခါနဲ့ဒုက္ခသည်တိုင်းနဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ကိစ္စရင်းနဲ့ပတ်သက်ပြီးလဲမြန်မာနိုင်ငံပေါ်နိုင်ငံတကာကဖိအားတိုးမြှင့်ပေးနေချိန်မှာဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးမြန်မာနိုင်ငံကိုတွားရောက် ခဲ့တာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခြင်းအတွင်းရိုဟင်ဂျာအရေးဖိအားပေးပြောဆိုဖို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ Amnesty International Australia ကလည်းဝန်ကြီးပိန်းကိုတိုက်တွန်းခဲ့ပါတယ်။ဝန်ကြီးပိန်းဟာမနေ့အင်္ဂါနေ့တုန်းကတော့ရခိုင်ပြည်နယ်စစ်တွေမျိုးကိုသွားရောက်ခဲ့ပြီးတော့မော်ဒူဘဒုက္ခသည်စခန်းကဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်တွင်ဖြစ်ပျက်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ Australia နိုင်ငံအနေနဲ့အထူးစိုးရိမ်ကြောင်းအင်္ဂလိပ်ကထုတ်ဖော်ပြောဆိုထားသလိုသူ့ရဲ့အခုခီးစဉ်အတွင်းအိုးအိမ်မဲ့ရိုဟင်ဂျာဒုက္ခသည်တသိန်းကျော်အတွက်အခြေခံလိုအပ်တဲ့အကူအညီတွေပေးနိုင်ရေးဆွေးနွေးတော့မှာဖြစ်တဲ့ကြောင်းဝန်ကြီးပိန်းကသူ့ရဲ့ခီးစဉ်တိုင်ငယ်မှာသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်ပကနဲ့ပတ်သက်ပြီးတော့ရည်ရှိခိုင်မာတဲ့အဖြစ်တရားရရှိနိုင်ဖို့မြန်မာဆိုရဒေသတွင်းနဲ့နိုင်ငံတကာဆိုရတွေနဲ့ဩစတြေးလျနိုင်ငံကအခိုင်အမာပူးပေါင်းဆောင်ရွက်တော့မယ့်အကြောင်းလဲပြောဆိုခဲ့ပါတယ်ခင်ဗျာ
2018-2019 ခုနှစ်အတွင်းမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာ600ကိုင်နှုန်းကျော်ပဲရှိမယ်လို့ကမ္ဘာ့ဘဏ်နဲ့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF တို့ကခန့်မှန်းလိုက်ပါတယ်။ဒီဇင်ဘာ23ရက်ကြာသပတေးနေ့မှာဒီ IMF မစ်ရှင်အဖွဲ့တွေရဲ့ Article 4 ခီးစဉ်အဆုံးသတ်ထုတ်ပြန်ချက်ထဲမှာတိုးတက်မှုနှုန်းဟာ 6.4 ကြာကိုင်နှုန်းဝင်းကျင်ပဲရှိမယ်လို့ခန့်မှန်းထားပါတယ်။တရက်ထဲမှာပဲထွက်လာတဲ့ကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံစီးပွားရေးစောင့်ကြည့်အစီရင်ခံစာထဲမှာတော့ 6.1 ကြာကိုင်နှုန်းရှိနိုင်တယ်လို့ခန့်မှန်းပါတယ်။2018ခုနှစ်ကဒီတိုးတက်မှုနှုန်း6.8 ရာခိုင်နှုန်းရှိတာကြောင့်လာမယ့်နှစ်တိုးတက်မှုနှုန်းခန့်မှန်းချက်ကပိုပြီးတော့လျော့သွားတာပါ။ဒါပေမဲ့လည်းယင်းနှိမ့်ညွတ်မှုတွေပြန်ပြီးတော့အကောင်းလာမယ်ဆိုရင်တော့မြန်မာနိုင်ငံအတွက်ကာလလက်စီးပွားရေးတိုးတက်မှုနှုန်းခန့်မှန်းချက်ဟာအကောင်းဘက်မှာဆက်ရှိနေပြီးတော့2020-2021ခုနှစ်အတွက်ဆိုရင်6.6ရာခိုင်နှုန်းရှိမယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်။စီးပွားရေးတိုးတက်မှုနှုန်းနှေးကွေးရတဲ့အဓိကအကြောင်းရင်းတွေကကမ္ဘာလုံးဆိုင်ရာစီးပွားရေးအရှိန်နှေးလာတာ၊နိုင်ငံစီးပွားရေးတရက်လုံးမှာဟန်ချက်မညီတာ၊ဥရောပသမဂ္ဂနဲ့ဆက်ဆက်တဲ့ကုန်သွယ်ရေးအခွင့်အလမ်းတွေဆုံးရှုံးနိုင်ခြေရှိတာနဲ့ရခိုင်မြောက်ပိုင်းကမတိမငြိမ်အခြေအနေတွေကြောင့်လို့နှစ်ဖွဲ့လုံးကသုံးသပ်ပါတယ်။
တူဂီနိုင်ငံအန်ကာရာမြို့တော်အနီးမှာဒီကနေ့အမြန်ထားတဲ့ဈေးနဲ့နောက်ထပ်ရထားတဲ့ဈေးတိုင်းမီယာကနေလူခဏဦးသေဆုံးပြီးတော့40ကျော်တန်ရခဲ့တဲ့ကြောင်းတူဂီဆိုရအရာရှိတူကပြောကြားလိုက်ပါတယ်။အန်ကာရာမြို့တော်နဲ့အလဲပိုင်းကွန်ညာခရိုင်ကြားအမြန်ထားပြေးဆွဲနေချိန်မှာစောစောပိုင်းမှာနောက်ရထားတဲ့ဈေးနဲ့တိုက်မိခဲ့တာပါ။အန်ကာရာကွန်ညာအမြန်ထားမရက်တဲ့ဘူရာယုံတစ်ခုမှာရထားနှစ်စီးတိုက်မိခဲ့တာဖြစ်ပြီးတော့တိုက်မိချိန်မှာအမြန်ထားဟာဘလောက်အမြန်ဆုံးနဲ့မောင်းနေနေလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။
နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီအစိုးရရဲ့ညီညွတ်ရေးကော်မရှင်နဲ့မြောက်ပိုင်းလက်နက်ကိုင်အဖွဲ့သုံးဖွဲ့တို့တရုတ်အစိုးရရဲ့ဂျာဝင်ဆောင်ရွက်မှုနဲ့ရရှိခဲ့တဲ့သဘောတူညီချက်ဟာဆိုရင်မြန်မာညီညွတ်ရေးလုပ်ငန်းစဉ်တွေအရေးကြီးတဲ့တိုးတက်မှုဖြစ်တယ်လို့တရုတ်ဘက်ကပြောဆိုလိုက်ပါတယ်မြန်မာညီညွတ်ရေးလုပ်ငန်းစဉ်မှာပါဝင်ဖို့မြောက်ပိုင်းလက်နက်ကိုင်အဖွဲ့သုံးဖွဲ့ကကြေညာလိုက်တာဟာတက်မတော်ဘက်ကသဘောထားပြောင်းလဲလာတဲ့အနေအထားလေးဖြစ်တယ်လို့သုံးသပ်ကြပါရယ်။မတ်သိင္ကြီးထိုက်ကစူးစီးတင်ပြထားပါရယ်ရှင်
။မြန်မာအစိုးရရဲ့ညီညွတ်ရေးလုပ်ငန်းစဉ်မှာပါဝင်ဖို့အပြစ်ရစာချုပ်မှာလက်မှတ်မထိုးသေးတဲ့မြောက်ပိုင်းလက်နက်ကိုင်အဖွဲ့သုံးဖွဲ့တို့ကဗုဒ္ဓဟူးနေ့မှာကြေညာလိုက်တာပါ။ညီညွတ်ရေးကော်မရှင်ရဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်သုံးဖွဲ့ဖြစ်တဲ့ TNLA တအောင်းပလောင်တပ်ဖွဲ့MNDAA ခေါ်ကိုကန့်တပ်ဖွဲ့နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တို့ကြားတရုတ်အစိုးရရဲ့စီစဉ်ပေးမှုနဲ့တရုတ်နိုင်ငံကူမဲမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်ရရှိခဲ့တဲ့သဘောတူညီချက်ဟာမြန်မာငြိမ်းချမ်းရေးအတွက်အရေးကြီးတဲ့တိုးတက်မှုဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရလူခန်းကအခုလိုပြောပါတယ
်大家可能从消息中报道中也已经看到缅甸政府与缅北三支民地武
ဒီကိစ္စကမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအရေးကြီးတဲ့အပြစ်သဘောဆောင်ထိုးတက်မှုတစ်ခုဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်။တရုတ်အနေနဲ့ထောက်ခံကြိုးစားပါတယ်။မြန်မာနိုင်ငံကယင်းဤတဲ့အိန္ဒိယနိုင်ငံတစ်ခုဖြစ်တာနဲ့အညီအားလုံးပါဝင်တဲ့ငြိမ်းချမ်းရေးနဲ့ပြည်လည်ညာစီလုပ်ငန်းစဉ်ဆက်လက်ထိုးတက်စီရင်မြန်မာဆိုရရဲ့ကြိုးပမ်းမှုတွေကိုတရုတ်အနေနဲ့ထောက်ခံပါတယ်။မြန်မာနိုင်ငံမှာပါဝင်ပတ်သက်သူတွေအားလုံးအနေနဲ့မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးပြီးအမျိုးသားငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးပန်းနိုင်ငံကိုမကြာခင်မှာရရှိစေဖို့ကျွန်တော်အနေနဲ့မျှော်လင့်ထားပါတယ်။ပြည်သက်ချင်းဒီကျွန်တော်တို့အနေနဲ့ခိုင်ခိုင်မာမာအခန်းကဏ္ဍတစ်ခုကနေဆက်ပြီးတော့ပါဝင်ဆောင်ရွက်သွားမှာပ
ါမြမငင်းချင်းရေလုပ်ငန်းစဉ်မှာတရုတ်ဘက်ကထဲထဲဝင်ဝင်ဆက်ပြီးပါဝင်မယ်လို့ပြောဆိုလိုက်တာဟာမြမငင်းချင်းရေလုပ်ငန်းစဉ်အပေါ်ဘလို့သက်ရောက်နိုင်မလဲဆိုတာကိုလည်းမြမအရေးသုံးသပ်သူဦးတန်းစိုးနိုင်ကအခုလိုပြောပါတယ
်ဒီတရုတ်ရဲ့ဩဇာတရားမှုကိုကျွန်တော်တို့ဂိုင်းလာလနဲ့ဂိုင်းဖွဲ့စည်းတဲ့အနေနဲ့ရောဗမာတမတော်အနေနဲ့ရောအလီမထားလို့မရပါဘူးတို့တော်ညာလေအခုလိုဟိုအမိသားမျိုးကိုရောက်အောင်တိုးတက်တဲ့ညီညာရေးဘက်မှာတိုးတက်တဲ့လက္ခဏာတွေဖြစ်လာတာဟာဒီပြုတ်ရဲ့အဲကျွန်တော်တို့ဗမာပြည်ပြည်စံစံနဲ့ပတ်သက်တဲ့သဘောထားမှာ ကောင်းမွန်တိုးတက်တဲ့လက္ခဏာလို့ကျွန်တော်ယူဆပါတယ်
။တရုတ်ရဲ့ဂျားဝင်ပေးမှုနဲ့မြန်မာအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့3ခုကြားပြည်လည်မှုရခဲ့တာဟာဆိုရင်တပ်မတော်ဘက်ကသဘောထားပြောင်းလာတဲ့အနေအထားလို့လည်းဦးတန်းဆိုးနိုင်ကသုံးသပ်ပါတယ်
။အခုနေသားရကြည့်ရလို့ကြည့်ရတာတော့ဒီဘွယ်စီးတွေကျွန်တော်တို့ငြိမ်းချမ်းရေးဆွေးနွေးလုပ်ငန်းစဉ်ထဲမှာဟိုပါဝင်ဖို့ကိုတပ်မတော်ကမူရလေရောသဘောတူလိုက်တယ်အဲပေါ်ပြချက်လို့နားလည်တယ်။ဘာလို့လဲဆိုတော့တပ်မတော်ကသဘောမတူလို့ရှိရင်အခုညီညာရေးကော်မရှင်မှာလည်းဥမာဒုတိယဗိုလ်ချုပ်ကြီးစင်စောဦးလို့ဘာလို့ဆိုတာဒါတပ်မတော်ကအရာရှိတွေပါပဲ။နော်ဒီထဲမှာပါတဲ့အဲဗိုလ်ချုပ်ကြီးရပြီဆိုလည်းရှိတော့အဲ့တော့ဆိုတာကတပ်မတော်ကသဘောမတူဘဲနဲ့ဒီဒီကျွန်တော်တို့ညီညာရေးကော်မရှင်နေနဲ့လေဒီသဘောတူညီမှုတွေကိုလက်ခံနိုင်ကြအကြောင်းမရှိပါဘူး။ဒါကြောင့်အခုမဖက်လုံးကဒီလိုပြောဆိုလာတာဟာတံပရောကသဘောထားပြောင်းလဲလာတဲ့အတွက်ဒီနေ့မှာတိုးတက်တဲ့လက္ခဏာတွေလို့ကျွန်တော်တို့မြင်ပါတယ်ခင
်မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေနဲ့ပြည်လဲမှုရမယ့်အနေအထားဖြစ်လာတယ်ဆိုပေမဲ့လည်းလက်ရှိ NCA ခေါ်တနိုင်ငံလုံးအဖြစ်ခတ်ရစဲရေးစချုပ်မှာလက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့တံပရောချမ်းမှာတော့တင်းမာမှုတချို့ရှိနေတာကိုထောက်ပြပြီးမြမငင်းချမ်းရေးတိုးတက်လာတော့မလားဆိုတဲ့အပေါ်မှာတော့စောင့်ကြည့်ရအောင်မယ့်အနေအထားလိုလဲသုံးသပ်ချပါတယ်ရှင်
။မတ်တေငိထိုင်းစူးစီးတင်ပြခဲ့တာပါရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ပကန်တရဘာဟိုတယ်ကနေအလုပ်ထုတ်ခံလိုက်ရတဲ့ဝန်ထမ်းတွေကအလုပ်ပြင်ရဖို့တောင်းဆိုတဲ့အနေနဲ့ဒီကနေ့ဒီဇင်ဘာ23ရက်နေ့ပိုင်းကပကန်ကနေနေပြီးတော့အထီးလမ်းလျှောက်ချီတက်တာမှာရဲတပ်ဖွဲ့ကအင်အားသုံးဖြုတ်ခင်းတဲ့အတွက်ထိခိုက်ဒဏ်ရာရတာတွေရှိပါတယ်။ဒါအပြင်တပိတ်ကောင်းဆောင်တချို့လည်းဖမ်းဆီးခံထားရပါတယ်။ဒီအကြောင်းကို VOA သတင်းတော်ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရဲ့ရှင်
။မန္တလေးတိုင်းပကံကျေးသားမှာရှိတဲ့တရပါဟိုတယ်ကနေလုထုတ်ခံလိုက်ရတဲ့အလုပ်သမားတွေစုပေါင်းချီတက်လာတဲ့တပိတ်လမ်းကြောင်းကိုညောင်မြို့ကြောက်ကူးကွေးမှာရဲရင်အား100လောက်ကရိုက်နှက်ဖြိုခွဲခဲ့ရကြောင်းဒဏ်ရာရတဲ့သူတွေရှိခဲ့ပြီးလက်တလုံးမှာ15ယောက်လောက်ကိုဖမ်းဆီးထားပါတယ်။တရဘာဟိုတယ်ကနေလုထုတ်ခံလိုက်ရတဲ့လုသမားတွေကအလုပ်ပြန်ရဖို့အောက်တိုဘာ12ရက်ကစပြီးတပိတ်စကန်ဖွင့်တောင်းဆိုခဲ့ပြီးနှစ်လအကြာဒီဇင်ဘာ17ရက်မှာတပိတ်စကန်ကိုအကြမ်းဖက်ပြီးပိတ်လိုက်ပါတယ်။ဒါကိုမကြေညာတဲ့လုသမားတွေကနေပြည်တော်အထိချီတက်ဆန္ဒပြဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့တရဘာဟိုတယ်လုသမားတအုပ်ဖြစ်တဲ့ကိုနေမျိုးဝင်းကအခုလိုပြောပါတယ်
။တရဘာဟိုတယ်ကနေပြီးတော့ဟိုတယ်စီးပွားရေးကျဆင်းတယ်ဆိုပြီးကြောင်းပြပြီးတော့လုပ်သမားရောအလုပ်ထောက်တာထုတ်လိုက်တော့အလုပ်သမကဥက္ကဋ္ဌနဲ့ခေါင်းဆောင်တွေအဖွဲ့ဝင်တွေပဲရွေးထုတ်တာအဲကျွန်တော်တို့ဒီအလုပ်ပြန်ခံမှုအတွက်အဲတက်ဆိုင်ရာဒီအာဏာပိုင်ခွဲစီးတွေဟိုဆက်လက်တောင်းဆိုဖို့အတွက်ကျွန်တော်တို့အနေပြည်တော်ကိုချစ်တက်တာအဲဒီမှာတပိတ်ဖြစ်ကြောင်းကညာဦးအထွက်မှာပဲဒီတကွဲတပြားဖြစ်ကုန်တာပေါ့နော်တင်းအာဓမ္မဖန်စီတယ်ရိုက်နေပြီဖန်စီတယ်တွန်းထိုးပြီးတော့မင်းကြီးတွေဆိုတွန်းထိုးပြီးတော့ကာဘော်တင်နဲ့ရိုက်တာတွေလည်းရှိတာပေါ့နော
်အလုပ်သမား50ကျော်လောက်ရှိရဲ့အဲ့ဒီတပိတ်စစ်ကြောင်းကိုတောက်လျှောက်ဝင်ရံခဲ့တဲ့မြင်းချန်နီးပညာတက္ကသိုလ်ရန်ကုန်နောက်ပိုင်းတက္ကသိုလ်နဲ့ဘာဂတများအဖွဲ့ချုပ်ဗဟုလုပ်ငန်းကော်မတီကျောင်းသားစုစုပေါင်း3ယောက်လောက်လည်းဖမ်းခံခဲ့ရပြီးအခြေအနေအသေးစိတ်ကိုမသိရသေးဘူးလို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်အထွေထွေအတွင်းရေးမှူးကိုကောင်းထက်ကျော်ကပြောပါရတယ်
။ပကန်းနေနေပြီးတော့တွားတဲ့လမ်းပေါ်ညောင်ဦးအထွက်မှာဒါထွေရုပ်ပါမယ်ညာပြီးတော့ရဲတပ်ဖွဲ့ကနေအကြမ်းဖက်တာသူတို့ဒါအကြမ်းဖက်ဖြိုခွင်းပြီးတော့ဒါရဲကောင်ကိုဖမ်းသွားတာပါအမှန်ကျွန်တော်ဘာလို့ဒါဘူကော်မတီကနှစ်ဦးပါတယ်ညာအကြမ်းဖက်ဖြိုခွင်းခံပြီးတော့ဒါချိုးကားဖို့တင်ဖမ်းသွားတယ်ဆိုအခုချိန်ကျွန်တော်တို့သူတို့မြတ်ဒီဖမ်းခံနေရတဲ့ရဲဘော်ကနေဆက်တွေ့လို့မရသေးဘူးဟုတ်ကဲ့
VOA ကညောင်းရဲစကန်ကိုဆက်တွေ့ခဲ့ပေမဲ့လည်းဖုံးမကင်တဲ့အတွက်ဆက်တွေ့လို့မရခဲ့ပါဘူးအဲ့ဒီတပိတ်စစ်ကြောင်းကိုတရပါဝန်ထမ်းတွေပါဝင်ကြက်နှစ်ကောင်ဘီလက်မြေစက်ယုံပါဝါတက်ခဲစက်ယုံမီကိုကော်ဖီမြစက်ယုံစရမန္တလေးတိုင်းနယ်ရာစက်ယုံတွေကအလုထုတ်ခံခဲ့ရတဲ့အလုသမားတွေလည်းပါဝင်ဝင်ရံခဲ့ရဖြစ်ပါတယ်
။ကိုစော်ထက်တဲ့တင်ပေးပို့ထားတာပါ။အခုဆက်ပြီးတော့စစ်ဘေးသင့်ရခိုင်ကြီးရွာသားတွေအကူအညီလိုအပ်နေတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။ရခိုင်ပြည်နယ်တွင်ဒေသတချို့မှာမြမတက်မတော်နဲ့ရခိုင်လက်နက်ကင်အဖွဲ့အေးအေးတို့အကြားတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူများနဲ့ချီရှိသလိုအနီးဝန်းကျင်ကျေးရွာတွေကရွာသူရွာသား900လောက်ဟာလည်းလုပ်ငန်းတွေမတော်နိုင်တာကြောင့်စားဝတ်နေရေးအခက်တွေ့နေကြပါတယ်။ဒီအကြောင်းကို VOA ချင်းတိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်တွင်မြမတက်မတော်နဲ့ရခိုင်တက်မတော်အေးအေးတို့အကြားတိုက်ပွဲတွေကြောင့်စိုက်ပွဲဖြစ်ပွားရာမြို့နယ်ကကြေးဝါသားတွေစားဝတ်နေရေးအတွက်အခက်ကြုံနေရတာပါအထူးသဖြင့်ဘူရီတောင်မြို့နယ်စိုင်းတန်ချောင်းတော်ဝိုင်းတောတောင်ကိုအခြေပြုဝန်းစာရှာနေရတဲ့
ကျွန်တော်စီဝစီရင်တဲ့ပူလာတာကတော့ဒီပြေချောင်းကြည့်အောင်စုကလူ900လောက်ရှိပါတယ်ခင်ဗျအဲ့ဒီဖြစ်တော့တဲ့နေရာမှာကြည့်တဲ့လူတွေကလမ်းလမ်းလက်စားတွေဖြစ်တယ်တော်တော်ဝင်ခိုးပြီးတော့လုတ်ကန်စားတော့နေရာတဲ့လူတွေဆိုတော့လေအထူးသဖြင့်ဒီဆိုင်တွေအထဲမှာရှိတဲ့ကြေးရွာပေါ့နော်ဒီမှာချောင်းပြေချောင်းရေးရွာအဲ့ရွာကလူ900လောက်ဆိုလို့ရှိရင်ဘာမှတော့လို့လာလို့မရဘူးဖြစ်နေတယ်ဆိုတော့သူတ
ကျွန်တော်တို့အကြတိုက်ပွဲကြောင့်ကံပြင်းကြေးရွာသားနှစ်ရက်50ခန့်ဟာနှစ်ရက်ကနေတင်းချောင်းနေရတယ်လို့အနီးပါဝန်းကျင်ရွာတွေဖြစ်တဲ့မြို့မချောင်းပြင်ချောင်းရွှေတီစိုင်းတင်စေးရွာရန်900ခန့်ဟာလဲတောတောင်ချန်နဲ့သွားဖို့လုံခြုံမှုမရှိတော့တာကြောင့်စာဝတ်တွေရခက်တွေ့နေတာပါစစ်ဖေးဒုက္ခတွေရွာသားတွေကိုပြည်နယ်အစိုးရကနေအကူအညီပေးတာမျိုးမရှိသေးတယ်လို့မြို့နယ်ဆင့်ကပဲအကူအညီပေးဆောင်နေတယ်လို ကျွန်တော်နဲ့ဆက်သွယ်ပြီးပြောထားတာရှိပါတယ်လူလူကတော့ဒီမနေ့ကဆိုလို့ရှိရင်စေတောင်းမှာရှိတဲ့ဒုက္ခတွေအတွက်ကိုတပည့်စာတန်လေးခါတွေဒီလိုကူညီပေးပါတယ်ပြင်ချောင်းဖက်မှာဆိုလို့ရှိရင်စိုင်းနဲ့ဆုံးဆေးမှာဆိုလို့ရှိရင်မမကူညီပေးပါဘူးစာဝတ်နေရဲ့ခက်သွေးနေတဲ့ရွာသားတွေကိုကူညီဖို့အတွက်ဘူရီတောင်မြို့နယ်ကလူမှုဖွဲ့အစည်းတွေကနေတကယ့်မှာဆွေးနွေးတိုင်ပင်နေစေဖြစ်ပါတယ် lah, budi down ni, yaitu down mune deh mah. Tapi buat cepu ane selu, ini buat pianja ini tawangkan, kain tu kagak biar wara.
มันนี่ก็เลยไอ้ที่ไอ้ยังไอ้ที่ตัวนี้ไอ้พวกยาโอ้กันยังว่าตัวที่ข้างนี้ยาเราสิเดี๋ยวมาตั้งนานจะเศร้าไอ้ที่มาตัวเดียวจะตีข้ามือยาเราสิเดี๋ยวยามาตั้งมือเราไปกันเลยสิ่งอันพี่เดมีในมีสมุยด้วยทุสิสิ่งนี้เสียนดีท่าเจ้าไต่ไปเสร็จแล้วพี่พ่อแม่ชินีมาชินีไปเลยยังไงตั้งมือเราฮะมีอะไรมาไม่พูดพี่พี่เราเราต้องสั่งงานนี่กูไปงานสาบีเนี่ยมาตั้งมือเราเนี่ยไต่ไปด้วยจริงๆพี่พ่อหนีแล้วว่ะ แต่พ่อมาเลยสุยานยินชัยก็ไม่ใช่เนี่ยแอนซีพี่ยาสาจูเล่ามาไม่ยืดตัวดีเลยมีอะไรมาไม่ตั้งใจเล่นกันพอตัวพ่อพี่เด็กยังใครตามเราอีตามหลังตัวพ่อตีอันนั่นเลยกูกันตัวพ่อเอ็มเอ็มดีอีดูฮะที่สมาร์ทเส้นนี้ก็เที่ยวหนึ่งมาตุยสูงมียินชัยลงงานสิมาป่าวยืดตัวตัวพ่อตุยยินชัยยาสีตัวมีพี่บาร์เลยที่ชินีมิวมาตามเราการเลยเสร็จทุสิสินีละฮะยงจิมุที่สองยืดตัวแค่พี่สินายเนลูกใครตุกข้ากับสุวาเลย
ในยังนี้ยังคือเนี่ยจะชาปุ่นจะการ์โนคุกการ์โนนักเตะตัวนี้ที่ไหนมีการ์โนบ้างเอ้ยลูกที่ไหนมีการ์โนมาเลยวันที่ประมาณตั้งแต่เราเข้ามาทุกที่ที่เราจะพูดเราก็จะทุกที่ที่ไม่อยากพูดเรื่องนี้เอ้ยที่ไม่ใช่ที่มาอย่างที่มุกที่สักการ์โนมาแค่ที่เราที่ไหนแล้ววะยังจะยังก็ไม่ใช่นี่นะการ์โนมีอะไรมาไม่เล่นอะไรกันเพราะต้องพูดเพื่อเอ้ยที่อันนี้ MNT一度呢，那我们拍片看大家木也是一直播，都你才也是一个啥呢？那个伊尼兰亚对手是你哪一个啥队伍？再来你南部帮上月多买路，这是马拉山下的也算呢，今年吃土边他玩的，看没？
จะมุ่งส่งยาชีโจแจ็คดอสซิเดียลตัวยามีมาบีขีเซนด้วยวิบัติหน้าจริงจังมือด้วยจงโอเยบิโอยามานังงูตัวเล็บปะจับบุสุกเลยจุดดาวบอมาสุดใต้ยีตาเกเรนเอาในงานกามาตัวลิกูวิบังคันเลียวเลยตัวมีลูกมุกเงียบบอมาอ้อซาจีมาเปรตมียาเลยสุเชอินฟลูเอนซาเดียวนี่เนี่ยในงานกามาเนี่ยไม่รู้พี่นี่เลยมานังงานด้วยงานรู้จริงจังเลยนี่ก็คันยาเลยชินิกูมีกวยบิโอแต่พัตตาเขามีจีตาเลยสุบิโอวิบังเกจาระวะแต่เมื่อเลตัวยาขีเซงาตัวยาปกุยขีเซนพี่บิ
ဒီလိုမျိုးလူများစောင့်ကြည့်အရှင်ဝါကျေးဇူးတရားအနေနဲ့လူမှုကွန်ရက်တွေပေါ်မှာလွတ်လပ်လပ်ရေးခွင့်ရှိလားဒါမှမဟုတ်အချိန်ကြီးရရကိုတေးချစဉ်းစားပြီးမှရေးတင်လားတော်ရရှင်တွေဘယ်လိုထင်ကြပါလဲဆွေးနွေးကြအောင်ပါဗီဒီယိုမြန်မာပိုင်းကကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်
ဒီလိုမျိုးမှာပိုင်းရဲ့ဖုန်းနံပါတ်က1-2-2-9-9-4ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမဲ့သူတွေကိုကျေးဇူးပါတယ်။ VOA Daily Line စီစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာတင်ဆက်ပေးနေပါတယ်။စနေနေ့ညတိုင်းလိပ်စာအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။ ကွယ်လွန်သွားပြီဖြစ်တဲ့ 42 ဦးမြောက် American သမ္မတ George H.W. Bush ဟာ 1962 ခုနှစ် Soviet Union ပြုတ်ကွဲပြီးတဲ့နောက်ပိုင်းငြိမ်းချမ်းရေးလမ်းကြောင်းကိုကျင့်သုံးခဲ့သလို Kuwait ကိုကျူးကျော်ခဲ့တဲ့ Iraq ရဲ့ရန်စမှုကိုလည်းစစ်ရေးနှီးသုံးပြီးဖြေရှင်းခဲ့တဲ့ပြည်ပဆိုင်ရာမူဝါဒတွေမှာအောင်မြင်မှုရခဲ့ပေမဲ့ ပြည်ရင်း သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးနာမှာတော့တင်းမာတဲ့နိုင်ငံရေးလှုံ့ဆော်မှုတွေရှိခဲ့တာကြောင့် သမ္မတ George Bush ရဲ့နိုင်ငံရေးအစဉ်အလာထဲမှာရှုပ်ထွေးမှုတွေရှိခဲ့ပါတယ်။ အခုတခါ သမ္မတ Donald Trump ဦးဆောင်တဲ့ Republican တွေဟာ American ကိုသာဦးစားပေးရေးရှစ်တန်းတင်လာတာကြောင့် သမ္မတ Bush ရဲ့နိုင်ငံတကာနဲ့ပူးပေါင်းရေးအဆင်ပြေရေးလမ်းကြောင်းကနေတွေးဖိနေပြီလားဆိုတဲ့အကြောင်းကို VOA သတင်းတောက် Brian Patton တင်ပြထားတဲ့သတင်းလွှာကိုကိုညံဝင်းအောင်ကပြောပြပါမယ်ရှင်။
သမ္မတ George H.W. Bush ဟာတိုင်းပြည်တာဝန်ကိုလက်တွေ့စကြဘယ်လိုထမ်းဆောင်ခဲ့တယ်လဲဆိုတဲ့မှတ်တမ်းနဲ့ပတ်သက်လို့သမိုင်းပညာရှင် John McCain က Bush ရဲ့နိုင်ငံတော်ဇာပနအခမ်းအနားမှာပြောသွားပါတယ်
To serve, he had to succeed. To preside, he had to prevail. Politics, he once admitted, isn't a pure.
သူကတာဝန်ထမ်းဆောင်တဲ့အခါအောင်မြင်အောင်လုပ်တတ်တယ်၊ဥဆောင်မှုပေးရမယ်ဆိုလဲပြီးမြောက်အောင်လုပ်တတ်တယ်။ နိုင်ငံရေးမှာအောင်မြင်ရမယ်ဆိုတဲ့တန်ဋိဌာမရှိဘဲလုပ်မိရင်တကယ်တာဝန်ယူပြီးလှုပ်တယ်ဆိုတဲ့သဘောမျိုးမရောက်ဘူးဆိုတာကိုသူတက်တည်ပြခဲ့တာပါ။တရွန်ဝဲ88ခုနှစ်သမ္မတရွေးကောက်ပွဲမဲဆွယ်ကာလတုန်းက Bush နဲ့အဖွဲ့ဟာအကြောက်တရားတွေနဲ့မဲဆွယ်ခဲ့တယ်လို့လူမျိုးရေးခွဲခြားတဲ့လေတံတွေနဲ့ဟောပြောခဲ့တယ်လို့သုံးသပ်သူတွေကဆိုပါတယ်။လူမဲဖြစ်သူလူသားသမားဝီလီဟော့တန်ကိုမဲဆွယ်ကာလအတွင်းအချင်းတောင်ကနေယာယီပြန်လှုပ်ပေးမယ်ဆိုတဲ့သတင်းကို Bush ထောက်ခံသူတချို့ကကြောညာပိုစတာသုံးပြီး လူထုကြားဖြန့်ချိခဲ့တာမျိုးရှိခဲ့ပါတယ်။အယ်လန်လစ်စတန်ဟာအမေရိကန်တက္ကသိုလ်ကနိုင်ငံရေးဆိုင်ရာသမိုင်းပညာရှင်ဖြစ်ပါတယ်။
It set a precedent for Republicans playing on racial fears for playing on
အဲ့ဒါကလူမျိုးရေးခွဲခြားမှုကိုသုံးပြီးတော့ကြောက်စိတ်ဝင်လာအောင် Republican တွေလှုပ်လို့ရှိတဲ့နိုင်ငံရေးကစားကွက်တာဖြစ်ပါတယ်။လူပြည်တွေရဲ့အစိုးရင်တက်မှုကိုအသုံးချပြီးဒီနည်းနဲ့တိုင်းပြည်ထဲမှာသွေးကွဲအောင်လုပ်တာလည်းဖြစ်ပါတယ်။ကွန်ဆာဗေးတစ်တွေကိုအဲ့ဒီလိုညှဉ်းညွတ်အောင်လှုပ်လိုက်နိုင်တာက 1986ခုနှစ်ရီပပ်ဘလစ်ကန်ပါတီညီလာခံမှာအပြတ်သက်ထောက်ခံမှုရရှိခဲ့ပါတယ်။သမ္မတအဖြစ်ကျန်းသစ္စာဂျင်မီနောက်မှာတော့အများဆန္ဒနဲ့အညီလုံးမဲ့ပုံမျိုးပြခဲ့တဲ့သမ္မတဘုရားအစိုးရအသုံးစိတ်များလာပြီးလူငွေပြနေတဲ့အတွက်ပါတီနှစ်စလုံးကသဘောတူမဲ့ဘတ်ဂျက်ကိစ္စကိုလိုက်လျောနိုင်ဖို့မဲဆွယ်စဉ်ကသူပြောခဲ့တဲ့အခွန်ငွေအသစ်ထပ်တိုးမကောက်ဘူးဆိုတဲ့ဂရုကိုလည်းဖြတ်ခဲ
ဆောင်နိုင်ခဲ့ပြီးစီအေးခေတ်လွန်ကာလမှာအမေရိကန်ကိုကမ္ဘာဦးဆောင်တဲ့နိုင်ငံအဖြစ်ရောက်အောင်လုပ်နိုင်ခဲ့ပါတယ်။လက်ရှိသမ္မတဒေါ်နယ်ထရန့်ကတော့အမေရိကန်ကိုသာဦးစားပေးရေးဆိုတဲ့လမ်းစဉ်ပြောဆိုနေပြီးနိုင်ငံသားမှာဖြန့်ချလာတဲ့အမေရိကန်တပ်တွေပြန်ရုပ်သိမ်းရေးကိုသာပြောနေတာကြောင့်သမ္မတ H.W. Bush နဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်။ Tom D. Frank ဟာ National Journal ရဲ့ Editor ဖြစ်ပါတယ
်။ See, I think George Bush 41 really was distressed privately about the
42 ဦးမြောက်သမ္မတဘုရှာဒူတန်ရောစဉ်ကြီးလာတဲ့ Republican Party ကရှေးယိုဆွဲ Conservative အခြေအနေကနေလက်ရဇွန်ဘက်သွေးဖယ်သွားနေတာကိုပြန်လည်တဲ့မဲ့နိုင်ဖို့အတွက်စိတ်ဖိစီးမှုတွေကိုကြိတ်ခံရင်လုပ်ခဲ့ရသူပါ
1991ပင်လယ်ကွေ့စစ်ပွဲမှာအီရတ်တပ်တွေကိုအမေရိကန်တပ်တွေကကူဝိတ်ကနေမောင်းထုတ်နိုင်ခဲ့တဲ့အတွက်သမ္မတဘုရှ်ပေါ်ထောက်ခံမှု90ရာခိုင်နှုန်းနီးပါးအထိပြန်တက်လာပေမဲ့ပြည်တွင်းမှာစီးပွားရေးကျဆင်းနေတာကိုမကူစားနိုင်တဲ့အတွက်ထောက်ခံမှုတဖြည်းဖြည်းကျခဲ့ပါတယ်1992ခုရွေးကောက်ပွဲမှာတော့သမ္မတ H.W. Bush ဟာဒီမိုကရက်သမ္မတလောင်းဘေးကလင်တန်ကိုရှုံးနေခဲ့ပါတယ်။တားပြစ်သူသမ္မတ George W. Bush ကတော့သူ့ဖခင်နဲ့ပတ်သက်လို့ပြန်ပြောင်းသွန်းသက်ပါတယ
်။ He accepted that failure is a part of living a full life but taught us never to be defined by
ကျွန်တော်ဖခင်ကရှုံးဆိုတာဟာဘဝတစ်ခုမှာကြုံရစမြဲပဲလို့လက်ခံထားတဲ့သူပါ။ဒါပေမဲ့ဘယ်တော့မှရှုံးမပြီးဘူးတော့သင်ပြီးခဲ့ပါတယ်
။ဒါကြောင့်လဲသမ္မတ George H.W. Bush ဟာတကယ်ကိုလေးစားထိုက်တဲ့ဝိုင်းရင်နိုင်ငံရေးသမားကြီးတူဖြစ်ုံသာမကတချိန်ကသူ့ရဲ့ပြိုင်ဘက်ဖြစ်တဲ့သမ္မတဟောင်းဘေးကလင်တန်နဲ့လည်းရင်းနှီးတဲ့မိတ်ဆွေတွေဖြစ်သွားပြီး2004ခုနှစ်အာရှမှာကြုံရတဲ့ဆူနာမီသဘာဝဘေးဒဏ်နှလန်ပြန်ထူရေးမှာအတူလက်တွဲလှုပ်ဆောင်ခဲ့ပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြောပြပေးခဲ့တာပါဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ဝဲမှာထုတ်လွှင့်ပေးမယ့်ကျမ်းမာရေးကဏ္ဍမြမရေးသုံးသက်ခြင်းနဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့ကြာသပတေးနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းတူမီတာ19 25နဲ့32တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍမြမရေးသုံးသက်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်တဲ့အခါမှာတော့ရှမ်းပြည်မြောက်ပိုင်းတီဘောမြို့နယ်ထဲမှာတိုက်ပွဲတွေထပ်မံဖြစ်ပွားနေတဲ့အတွက်ဒေသခံလူထုတထောင်နီးပါးဟာနေရက်ကနေစွန့်ခွာထွက်ပြေးတင်းရှောင်နေရပါတယ်
လူကြီးရတော့အခုသူတို့စင်းရတော့438ဦးလို့ပြောတယ်သူတို့အဓိကတော့ဆိုင်းရဲချာတော့လူမှာပေါ့ကျွန်တော်တွေတော့ကျွန်တော်တို့တော့လဲရောလောဆယ်တတ်နိုင်တ
ော့စစ်ပေးရှောင်တွေကိုကူညီမှုတွေပေးနေတဲ့နေစီမချပရာဟိတအဖွဲ့ကကိုမျိုးပြောပြသွားတာပါတိုင်းရင်သတင်းလွှာကဏ္ဍမှာအပြည့်စုံနားဆင်ရပါမယ်အခုရင်ဆုံးတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာစီဂျိုယောဂာနဲ့ဆက်ဆက်ပြီးဖြစ်တဲ့နှလုံးယောဂာအပိုင်းနှစ်ကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာစီဂျိုနောက်ဆက်တွဲဖြစ်တဲ့နှလုံးယောဂာအဖြစ်များလာနေပြီမဲ့မဖြစ်အောင်ကာကွယ်နိုင်ပြီးဖြစ်လာရင်လည်းကုသလို့ရတယ်လို့စီဂျိုအထူးကူတွေကထောက်ပြကြပါတယ်။ဒီအကြောင်းမြန်မာနိုင်ငံစီဂျိုသွေးချိုယောဂအသင်းဥက္ကဋ္ဌစီဂျိုအထူးကူဆရာဝန်ကြီးနဲ့ဂုံနူးဆောင်ပါမောက်ခဒေါက်တာတင့်ဆွေလက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်။ Okay, စီဂျိုသွေးချိုအထူးကူဆရာဝန်ကြီးနဲ့ဂုံနူးဆောင်ပါမောက်ခဒေါက်တာတင့်ဆွေလက်ခင်ဗျာ။ကျွန်တော်တို့စီဂျိုယောဂရဲ့နောက်ဆက်တွဲအနေနဲ့နှလုံးယောဂတွေအဖြစ်များလာတဲ့အကြောင်းပြီးခဲ့တဲ့တစ်ပတ်ကပြောတဲ့နေရာမှာဖြစ်စေတဲ့အကြောင်းရင်းတွေနဲ့ဘယ်လိုလူတွေမှာအဖြစ်များတာနောက်ကာကွယ်ရေးအတွက်ကျန်းမာရေးနဲ့ညီအောင်စားသောက်နေထိုင်ပြီးကျန်းမာရေးနဲ့ညီတဲ့ကိုယ်လေးချင်းထိန်းထားနိုင်ဖို့ဆိုလိုတာကတော့အဝမလွန်ဘူးပေါ့စလို့တင်တဲ့ထမင်းလိုကစီချက်ရှော့စားတာကိုပြောခဲ့ကြပါတယ်ဆရာကြီးဒီတစ်ခေါက်တော့ဆရာကြီးဒီကာကွယ်ရေးအတွက်နောက်ထပ်လှုပ်တင်တာတွေနဲ့ကုသမှုအသေးစိတ်တွေကိုပြောပါပါဆရာကြီးအဲ့ဒီတော့ဒီကာကွယ်ရေးအတွက်နောက်ထပ်ဆက်လုပ်တင်တာတွေကိုစပြောပြပေးပါလားဆရာကြီ
းအချိုဓာတ်တွေပေါ့ကာကွယ်ရေးတွေမှာအချိုတွေပေါ့ free sugar လို့ခေါ်တဲ့အပေါင်းပေါက်တဲ့အချိုတွေပေါ့ဟောကွန်ပျူတာမှာတကယ်ချဲ့တောက်တယ်ပေါ့အေးမင်းလေးတွေတောက်တယ်ပေါ့အဲ့ဒါ free sugar တွေပေါ့ဘုံကြီးတွေရှောင်ကျင်းဖို့လိုတယ်ပေါ့အဲ့ဒါဆိုစီဂျိုလည်းရှင်းလင်းနေလိမ့်မယ်နာမည်ရပါရှင်းလင်းနေနေပေါ့အဲ့ဒီမှာအချိုတွေစပယ်ဆန်တာတိုင်းရဲ့ကုတ်တီပါပါတယ်သူရကုတ်တောက်လို့ရှိရင်ဘုပ္ပစီတွေတောက်တဲ့ချင်းချင်းစီရင်ကျုပ်တည်းရရဲ့အဲဒါမျိုးအဲ့ဒါရရှာမှုတိုင်းရကုတ်ကိုချုံပါဝဇီရုကုတ်ပေါ့ဟိုကျွန်တော်နောက်ပိုင်းစမ်းသပ်ကြည့်ရတာအဲဇီရုကုတ်တောက်တဲ့ဒီရလေတဲ့ခဝန်တဲ့မှုနဲ့နမရကဖြစ်မှုကိုပုံများနေတယ်အဲ့အချိုးတွေတောက်တော့မှုတတ်နိုင်မှာရှောင်ကျင်မှုလျှော့ဖို့ပေါ့နော
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီကာကွယ်နိုင်မဲ့အနေအထား
တခြားကလည်းကျွန်တော်ဟင်းသီးရစားသုံးခြင်းပေါ့ဟင်းသီးစရတဲ့နည်းနဲ့ကျွန်တော်စားသုံးမှုလုပ်ရပေါ့နောက်စိတ်နဲ့ဟင်းသီးရတဲ့သတိစာမှာသမိစာမကလည်းတော်တော်တုံးနေဆုံးကြတော့အဲဆုံးဟုတ်ကဲ့တော့တုံးတုံးတော့စားတဲ့အချိန်ပေါ့ဒီပြီးဝင်လာဆိုချင်တော့အဲဒီတော့အဲ့ဒီပုံစံလုံးနဲ့တော့ဝက်ပေါ်ပတ်တော့ရတော့လာစားတဲ့အချိန်ပေါ့ဒီဒီကြီးကလည်းဒီပြီးဝင်လာစားတော့တဲ့အချိန်လေးလုပ်ပြီးရင်လည်းဘယ်လိုပါကာဘောပြီးနိုင်လဲအဲ့ဒါကလည်းအစီပေါ့ healthy fat ပေါ့ healthy fat ဆိုတဲ့အမှာတန်လျင်ဒီလိုနေရာဒီလိုတာကြီးပေါ့အဲ့ဒါကြီးကစားတော့မတင်တာပေါ့နောက်ဒီပြည်စစ်စစ်စားတော့ကြပါလေစားတဲ့မှာကတော့စားအောင်စီပေါ့နောက်တစ်ခုကသိဆိုင်ရတဲ့ရတဲ့အစီအစီပေါ့ဝက်စီရောငဲကြီးရောတန်းတော်စီတွေပေါ့အဲငါးစီရတာစားတော့မရတော့ရောငါးကြီးကြီးကတော့ပြီးတာပဲအဲ့တော့ red meat ပေါ့ကျွန်တော်အညံရှိတဲ့အသားတွေကဘာမှတရက်တော့ပဲစားမှုတည်းနေပေါ့အမေသားဝက်သားစိတ်သားသူသားစားတာပေါ့မဟုတ်တော့အဲ့ဒါကြီးတစ်ခါကြည့်တဲ့ဘုံစားပဲနဲ့အဖျော်ရှိတဲ့အသားတွေပေါ့ငါးကြီးချက်သားနဲ့အဲ့ဒါကစားမှုတည်းနေပေါ့အဲ့ဒါကတော့အကန့်တက်ပေါ့အကန့်တက်ကိုကျွန်တော်ရှုပ်လို့မှာတန်းကစပေါ်ပေါ့စာပေါ်ပေါ်တော့စာဝတ်ပေါ်တော့
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောကာကွယ်ဖို့ဘာတွေလုပ်တင်နေလဲ
ကိုလက်ထုတ်ရှာမှုကတော့တနေ့ကိုကျွန်တော်မနေ့3ရက်လောက်အနည်းဆုံးပြနေတော့နေ့6ရက်လောက်ဒီလုပ်ဖို့လုပ်နေပေါ့ ော်ဘယ်လောက်ဝင်လုံးချွေချွေအဲ့ဒါပြည်ရင်လို့ဒီလိုပဲပေါ့အဲ့ဒါဆိုရင် body weight ကိုဘဝမှာထိတာနိုင်မယ်ပေါ့ဆိုတော့တမယောကမဖြစ်အောင်ပါဝင်ဒီပေါ့နောက်ထပ်ခြေလေးရောဖြစ်နိုင်ရဘူးလည်းမတော့တဲ့တတ်တဲ့ပြီးနာမှာအမှုတက်တော့မရှိနဲ့နောက်ထပ်ဆိုင်ရတဲ့ဘဝပေါ့ဖြစ်ကြတဲ့ combination မှာပြည်ရင်ကိုလုံးလုံးရတယ်အဲ့ဒါမျိုးဒီလိုပေါ့အဲ့ဒီမှာကျွန်တော်တော့ဘယ်မှာဖြစ်ပေါ်ပြီးဒီဗီဒီယိုကျွန်တော်ကျွန်တော်တို့တောင်းချောက်တာတွေ့ပြီးတော့ဒီတိုင်းကြည့်ပြီးတော့တခြားနေတဲ့ခါတွေအတန်တိုင်းတော့ခိုင်ထိုင်နိုင်တဲ့အခြေအနေကိုဟော Facebook ကြီးချက်တင်နေလို့နေတာလေးပေါ့နော်အခုက minute 90ပေါ့အတချို့ကတော့ minute 60တိုင်းမှာထားပြီးတော့ငါမျိုးတော့ထားလူရှားမှုလူတွေတော့ပြောတာလေးပေါ့
ဟုတ်ကဲ့ဆရာတကယ်လို့ဒီယောဂဖြစ်လာပြီဆိုရောဆရာရင်နှလုံးထိခက်လာပြီဆိုရောကုသမှုပိုင်းဘယ်လိုရှိလဲဆရာ
အဲပထမဆုံးကတော့နှလုံးယောဂဖြစ်လာပြီဆိုတာရှေ့ကပြောခဲ့တဲ့ရပတ်အောင်တယ်လို့ပြောတယ်တော့ဘုံတော့အဲ့ဘာလို့တတိယယောဂလက္ခဏာကြီးပြနေတယ်ပေါ့အဲဒါပေမဲ့ရှိရသေးရောမဖြစ်တဲ့ကျွန်တော်တို့ပြောချင်တဲ့ယောဂကြတော့ chest pain လုံးဝမရှိဘဲနဲ့သူကယောဂတွေအဆုံးထိဖြစ်သွားတတ်တယ်အဲ့ဒါတော့ဒီကားဝတ်လို့တယ်ပေါ့နော်ရှိရမှာတော့အောင်ကျော်ရထုံထိုင်းအောင်ကျော်ယောဂကြီးဖြစ်တဲ့ကြောင့်ပေါ့ chest pain မရှိဘဲနဲ့ဒီယောဂဖြစ်နေနိုင်တယ်ပေါ့အဲ့တော့အကောင်းဆုံးကတော့ဒီနှလုံးကြိုးကြောနဲ့ပတ်သက်တဲ့သတ်သက်စိတ်မှုတွေအနည်းဆုံးတစ်တက်တစ်ခါတော့ပုံမှန်သတ်သက်စိတ်မှုတွေလို့ရပေါ့စိတ်နေပြီးတော့ဘယ်လိုစရှိပြီဆိုရင်လည်းအကြမ်းနာလို့ရချောင်းများနဲ့လက်သားပြီးတော့ဟောတော်မှာပါပဲအရေးကြီးတာတော့ explain လို့ provide လုပ်ရတယ်ပဲလေးကျဲတဲ့ဈေးပေါ့တောက်ဖို့လိုပါပဲ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီကုသနိုင်တဲ့အနေထား
တော့ကတော့ဒီမှာလူတွေကရေးမထားတာပါဆိုတော့တွင်းနေစီပေါ့များခြင်းပေါ့တွင်းနေစီများခြင်းကိုကျွန်တော်ကကြီးနေပြလိုက်ဒီရချင်းကြည့်တယ်ကျေးဇူးများတယ်ချင်းကြည့်တယ်တွင်းနေစီများခြင်းတော့ကစားတဲ့စီမျိုးစားကိုရှောင်ပြီးတော့တွင်းနေစီများတဲ့ချင်းနဲ့ပြည်စီကြရတဲ့စီးပြီးတော့အတူပါစတဲ့တဲ့လို့ဇူဝါစတဲ့တဲ့အဲ့ဒါလေးကိုချစ်တီရောက်ပေါ့ပမာဏပြောင်းတော့တောက်ဖို့လိုမယ်ပေါ့အဲ့ဒါကြီးကြည့်ပါလေတော့သွေးတူပေါ့သွေးတူဆိုရင်ချစ်တီရောက်ဖိန်တာဘူးလို့ပါလေပတ်ရလေးစက်ကိုစေအောင်သွေးတူလုံးပါဖိန်တာဘူးလို့ပါလေတော့သူကတော့သွေးကြီးတက်ဖိန်နေခြင်းပေါ့ဒီမှာသွေးနဲ့ဖိန်လို့ပါလေသွေးတွေကပြီးတဲ့ချိန်ရောက်တော့အထူးပြည်ထားယူခြင်းလို့ပါလေအဲ့မှာသွေးတွေကဖိန်ပြီးဒီကြောင့်ဒီလိုသိကြတော့ hypoglycemia တို့ကိုလည်းဒီလိုဒီလိုတွေရကြဆုံးတော့ဒီဟာတော့သမယောဂါကို heart attack ဖြစ်စီမှုပဲလို့ဆိုတဲ့အကြောင်းတရားဖြစ်တဲ့အတွက် hypoglycemia ကိုတတ်နိုင်ရမှာဖြစ်မဲ့စီမှုရေးပြီးမှုလို့ပါတယ
်ဟုတ်ကဲ့နောက်ထပ်ရောကုသမှုတွေ
နောက်တစ်ခုကတော့အခုစစ်ပေါ်စီဝါရီပေါ့ GLP-1 ဖြစ်တဲ့ဒီလိုကုသတဲ့စီမှုတွေတော့ဒီလိုစီတော့ပြည့်ကြတဲ့ယောဂါကိုပြည့်စုံရတဲ့ဘောသာမှုပြီးနိုင်တယ်နောက်တစ်ခုက SCL ကျိုးကိုလည်းဒီဘာကြီးပြီးနေတဲ့နောက်ရောက်တော့သူပြောင်းနေတယ်ဆိုတော့တော့ဘူးနေတယ်ဒီကုကြီးကလာပါတော့ဒီဆိုင်နဲ့တိုင်းနေမှာဒီဒီကြီးကြီးကုထုံးကပထမဆုံးကပြီးကုမစီရဆက်ကြတယ် GLP-1 နဲ့ HGLP-2 ကြီးဖြစ်လာတယ်ပေါ့လက်ပုံကြီးကနေ HGU စားပြီးဆက်ကြတယ်ပေါ့ဒီမှာတော့ကျွန်တော်ကဘာမှတင်းနေနေပြီးတော့ဒီစီဝါရီကအဲ့ဒါကမရှိဘူးရှိနေတဲ့ GLP-1 ရှိတဲ့ဒါမှ GLP-1 ကြီးတော့ဒီတော့ဖြစ်နိုင်တယ်ပေါ့အဲ့တော့ဒီကြီးတက်ကတော့ကျွန်တော်တို့ချိန်မဲ့စီမံချက်တွေကိုအကြံပေးလိုပါတယ်
ဟုတ်ကဲ့အခုလိုဒီစီဂျိုကြောင့်နှလုံးမထိခိုက်ရေးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
စီမီတူတွေနဲ့မကူဘူးနောက်တကြားနားနေတဲ့ဆရာဝန်ကြီးတွေကစီဗီရောက်ပုံမှန်စတဲ့မင်းများပြပြီးတော့ပုံမှန်ကုတည်ဖို့ဒီရစီတိုင်းကိုအမှန်တော့ဒီနေ့ကျွန်တော်ကမှအတူပါစတဲ့တွေစီမီတနည်းမင်းများပြမယ်နှလုံးပြင်းတော့ကျွန်တော်မှ short out တယ်ဒါကြမ်းလို့ရှင်တယ်မတော်ဘူးနဲ့သာသာကြောင့်ရှိကြတော့တောက်တယ်လို့ပြောတယ်။နောက်ဆရာဝန်ကြီးကလည်းဥပဒေထားမှာဒီပြည်သူ့ဝန်ကြီးကိုပြောတာပေါ့။ဒီလိုမျိုးပြတ်ပြကုန်ကြတာပေါ့။ဒါလို့ရောကမရှိတဲ့စီမံရေးပြီးလို့လုပ်မယ်။ဒါလို့ရောကရှိခဲ့တဲ့ကဒါလို့ရောကပြန်ကောင်းမဲ့စီမံရေးပြီးလို့လုပ်ပါမယ်
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ပြီးမှာတော့ဥအောင်ခင်ရဲ့မြမကြီးသုံးသက်ချက်ကိုနားဆင်ရပါမယ်။ငင်းငယ်ရေးဆွေးနွေးပွဲဒီမှာအခြေခံစီးပွားရေးပြဿနာကိုဖြေရှင်းနိုင်မှသာရရှိခံတဲ့ငင်းငယ်ရေးကိုရရှိနိုင်ကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါရရှင
်။ငင်းငယ်ရေးဆက်စပ်ဆွေးနွေးရဲ့အခါမှာအခြေခံစီးပွားရေးပြဿနာကိုပါဖြေရှင်းမှသာရရှိခံမဲ့ငင်းငယ်ရေးကိုရရှိမယ်လို့ယူဆသူတွေရှိပါတယ် KIO ကချင်လွတ်မြောက်ရေးအဖွဲ့နဲ့ဗမာစစ်အစိုးရ1994မှာအပြစ်အခတ်ရပ်ဆဲခဲ့ပြီးမဲ့18နှစ်ကြာတဲ့အခါမှာပြန်လည်တိုက်ခိုက်နေကြပါတယ်ဒါလို့ဖြစ်ရတာဟာစီးပွားရေးအခြေခံပြဿနာကို မဖြေရှင်းနိုင်လို့ဘဲလို့ယူဆကြပါတယ်အပြည့်အခရက်စဲချိန်မှာလူတို့သာအကျိုးခံစားရပြီးကချင်လူတို့ကတော့ဆင်းရဲမွဲတည်နေတုန်းဖြစ်ပါတယ်ဒါကြောင့်ငြိမ်းချမ်းရေးဆွေးနွေးပွဲမှာစီးပွားရေးကိစ္စကိုကဲသွင်းဆွေးနွေးဖို့လိုကြောင်း IGC Con International Group Center ကလွန်ခဲ့တဲ့ဇွန်လကစာရန်တစောင်းထုတ်ဝေထားပါတယ် IGC သူတေတီပေါ်မီနိုလက်တီနဲ့နန်းစန္ဒီတို့ရေးသားပြုစုတဲ့စာရမ်းပါပဲကချင်ဥပမာကိုကြည့်ရင်ငြိမ်းချမ်းရေးဆွေးနွေးပွဲမှာစီးပွားရေးဆိုင်ရာသဘောတူချက်တွေရယူဖို့လိုတာထင်ရှားပါတယ်တိုင်းပြည်နယ်အစိုးရတွေကိုနိုင်ငံရေးစီးပွားရေးလုပ်ပိုင်ခွင့်ပိုပေးဖို့လိုကြောင်းတင်ပြထားပါတယ်အခုဆိုရင်ဗမာအစိုးရရဲ့အသုံးစရိတ်ဆယ်ရာခိုင်နှုန်းနီးပါးသာတိုင်းနယ်ပြည်နယ်တွေကရရှိပါတယ်ဘဟုချုပ်ကံမှုအားကောင်းနေတဲ့နိုင်ငံရေးစနစ်ကိုကျင့်သုံးနေစေဖြစ်ပါတယ
်။အရသာတပိုင်းအစိုးရတက်လာတဲ့အခါမှာတိုင်းနယ်ပြည်နယ်နဲ့ကိုပိုင်အုပ်ချုပ်ရေးဒေသတွေကိုလုပ်ပိုင်ခွင့်ပေးတာမျိုးတွေရှိလာပေမဲ့ဘဟုချုပ်ကံမှုအားကောင်းနေတော့မှာပဲ။ဒေသန္တရအစိုးရဟာသူတို့ဒေသအကြောင်းသူတို့အသိဆုံးဖြစ်ပါတယ်။2019မေလမှာကျင်းပတဲ့ငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံမှာဖက်ဒရယ်စီးပွားရေးအခြေခံမူတွေကိုဆွေးနွေးခဲ့ကြပါတယ်။စီဝိုင်းစီမံကိန်းချမှတ်အကောင့်ထဲဖွဲ့ရမှာဘဟုတိုင်းပြည်နယ်နဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေညှိနှိုင်းရမယ်လို့ဆိုပါတယ်ဒီနေရာမှာဘယ်လုပ်ငန်းကိုဘယ်အဆင့်ကလုပ်တင်နေဆိုတဲ့ပြဿနာကိုကင်တွယ်နိုင်ဖို့လိုပါတယ်စီမံကိန်းကြီးတွေကိုကျွမ်းကျင်တဲ့အဆင့်မြင့်အစိုးရဌာနကကင်တွယ်တင်တယ်လို့ဆိုပါတယ်လိုအပ်တဲ့ဥပဒေစည်းမျဉ်းကိုအဆင့်မြင့်အစိုးရကသာကင်တွယ်နိုင်ပါတယ
်မင်းမျိုးမူဆယ်ကာလာဟာရှမ်းဒေသမှာရှိလို့လန်တိန်တန်ရေးကိုရှမ်းပြည်နယ်အစိုးရကတာဝန်ယူရမယ်လို့မပြောနိုင်ပါဘူးဒီလန်ကဝင်လာတဲ့တရုတ်ကုန်ပစ္စည်းတွေတပြီလုံးမှဖြန့်ဝေနေတာမို့လန်တိန်တန်ရေးကိုဗဟုအစိုးရတာဝန်ယူတာပိုပြီးထိရောက်မှုရှိပါလေတပြီလုံးအတွက်သုံးတဲ့လန်ကိုရှမ်းပြည်နယ်အစိုးရတခုသီးကိုတိန်တန်ရေးတာဝန်ပေးတာဟာသဘောဝမကျဘူးလို့ဆိုပါတယ်တန်လွင်ချင်းနဲ့ပတ်သက်တဲ့ကိစ္စကိုရှမ်းပြည်နယ်အစိုးရတခုသီးကိုသာလုတ်ပိုင်ခွင့်မပေးတင်ပါဘူး။တန်လွင်မြစ်စီးစင်းနဲ့ကြာကရင်နဲ့မွန်ပြည်နယ်ကအစိုးရတွေကိုလည်းမြစ်နဲ့ပတ်သက်တဲ့ကိစ္စတွေမှာပြောရွေးဆွေးခွင့်ပေးဖို့လိုပါတယ်။ဒေသအမျိုးမျိုးမှနေထိုင်ကြတဲ့နိုင်ငံသူနိုင်ငံသားတွေရဲ့အကျိုးစီးပွားကိုဆောင်ရွက်နိုင်အောင်ပြုပြင်လုပ်ဖို့လိုအပ်ပါတယ်
။တိုင်းနယ်ပြည်နယ်ကကြောင်းမြတ်တယံဇာတထုတ်ယူမှုမှာဘ ਹੁ အစိုးရအာဏာပိုင်တွေလဝဲကြီးအုပ်အမြတ်ထုတ်ကြတာကိုလူသိများပါတယ်။တိုင်းသားလက်နက်ကိုင်ကလည်းတယံဇာတကနေရံပုံငွေရှာကြပါတယ်အဆိုပါဆုံးကတော့ကချင်ပြည်နယ်ဖားကန်ဒေသကကြောင်စိမ့်နယ်မြေဖြစ်ပါတယ်ထုတ်ယူတဲ့ကြောင်စိမ့်တံမိုးရဲ့ဆဲပုံတစ်ပုံဟာအစိုးရကကြီးညာထားတာကိုကြည့်ရင်ကိုကျိုးစည်းဝါကိုအဓိကထားနေကြတာသိသာပါတယ်ကြောင်စိမ့်ထုတ်ယူမှုကြောင့်သဘာဝပတ်ဝန်းကျင်ရောလူအဖွဲ့အစည်းရောပျက်စီးရပါတယ်လွန်ခဲ့တဲ့အနှစ်30အတွင်းတယံဇာတထုတ်ယူမှုတိုးပွားလာပေမဲ့ခေါင်းဆောင်ပိုင်းကအလွဲသုံးစားလုပ်မှုလဲတိုးပွားလာတဲ့အတွက်ဒေသခံပြည်သူလူထုအများစုဟာအကျိုးအမြတ်မခံစားကြရပဲရှိကြပါတယ
်ဖက်ဒရယ်နိုင်ငံတွေမှာတရားစတာဝင်တွေကိုပြည်မနဲ့ပြည်နယ်အစိုးရစနစ်တကျခွဲယူကြပါတယ်မြန်မာပြည်မှာတော့ဗဟိုချုပ်ကင်မှုနဲ့အလွဲသုံးစားလုပ်မှုဒဏ်ကိုခံနေရပါတယ်2019ငြိမ်းချမ်းရေးညီလာခံမှာတရားစတာဝင်တွေခွဲယူရေးကိုမဆွေးနွေးကြဘူးလို့ဆိုပါတယ်တရားစတာဝင်တွေကိုအလွဲသုံးစားမလုပ်နိုင်အောင်နိုင်ငံတော်ရံမုံငွေ sovereign fund တည်ထောင်ပြီးတိမ့်သိမ့်တာမျိုးလေမြန်မာပြည်မှာမရှိသေးပါဘူးဒါပေမဲ့နိုင်ငံတော်ရံမုံငွေကိုအလွဲသုံးစားမလုပ်နိုင်အောင်သိသာမြင်သာမှုတာဝန်ယူမှုနဲ့ကြွန့်ကျင်မှုရှိဖို့လိုပါတယ်အပြစ်ရအုပ်စုတွေဟာမူရစ်ဆေးကုံသွင်းမှုပြဿနာကိုလည်းငြိမ်းချမ်းရေးညီလာခံမှာထည့်သွင်းဆွေးနွေးဖို့လိုအပ်ပါတယ်တဲ့လောလောဆယ်မှာနိုင်ငံရေးလုံခြုံရေးမြေတရားစတာစီးပွားရေးနဲ့လူမှုရေးကိစ္စတွေကိုဆွေးနွေးကြပြီမဲ့မရှင်းမလင်းဖြစ်နေတာကများတယ်လို့ဆိုပါသေး။မြမပြည်ဟာလူမျိုးစုံနေတိုင်းတဲ့ဒေသဖြစ်လို့ဒေသန္တရအစိုးရအဆင့်မှာလုပ်ရမယ့်ကိစ္စတွေအများကြီးရှိနေပါသေး။ဒါကြောင့်အပြစ်အခက်ရက်စဲသွားတဲ့ဒေသမှာညီညာရေးအရာတာကိုပြည်သူတွေခံစားနိုင်အောင်ဝိုင်းဝန်းကူညီသင့်ကြောင်းသူတေတီပေါ်မီနိုလက်တီနဲ့နန်းစန္ဒီတို့ကသုံးသပ်ထားပါတယ်ခင်ဗျာ။
ဟောင်ကင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာဖတ်ရှုနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတရိုက်နာဆင်နိုင်ပါရဲ့ရှင
်။လူမှုရေး၊စီးပွားရေး၊နိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ။
ဒီဝီမြန်မာပိုင်းရဲ့ကြာတာပြည်နေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့တိုင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့အတိုင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမီပါ။ဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုကျင်းသူရဲကောင်းဘွဲ့ပေးအပ်တဲ့အပေါ်ကျင်းလူထုအခြေပြုအဖွဲ့22ဖွဲ့ကနေကန့်ကွက်လိုက်ပါတယ်။ရခိုင်ပြည်နယ်မှာရခိုင်တမတော် AA နဲ့မြမအစိုးရတမတော်တို့ကြားတိုက်ပွဲကြောင့်ကြေးရွာသားတွေတိမ်းရှောင်နေကြရတဲ့ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းတီပေါ်မြို့နယ်ထဲမှာတိုက်ပွဲကြောင့်ဒေသခံလူထုတစ်ထောင်နီးပါးဟာနေရက်ကနေထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါတမရော်ကကွယ်ရေးဦးစီးချုပ်ပို့ချုပ်မှုကြီးမင်းအောင်လိုင်းကိုချင်းပြည်နယ်တီးတိမ်မျိုးစုံမီအသင်းကနေချင်းတရဲကောင်းဘွဲ့ပေးအပ်တဲ့ပေါ်ဇုံမီចောင်းသားလူငယ်အဖွဲ့ဝင်ချင်းလူထုအခြေပြု22ဖွဲ့ကနေကန့်ကွက်လိုက်ပါတယ်ဒီတိန်ဇိုမီအဖွဲ့အမည်ခံလူတစုရဲ့ချင်းတရဲကောင်းစုဂုံပြုတ်ချင်းမြင့်တဲ့လောက်ရဟာပြည်သူငင်းချမ်းရေးအမျိုးသားပြန်လည်ရင်ကြားစေရေးတိုင်းရင်းသားချင်းချင်းချစ်ကြည်စည်းလုံးရေးကိုထိခိုက်စေတယ်လို့ရှုမြင်ပြီးမိမိတို့ဇိုမီချင်းအမျိုးသားထုနဲ့လုံးဝမတက်ဆိုင်ပါကြောင်းပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာပါဒီဇင်ဘာလ4ရက်နေ့ကချင်းပြည်နယ်ဒီတိန်ဇိုမီအဖွဲ့ကကက်သလစ်ခရစ်ယာန်ဘုန်းတော်ကြီးဂျိုဆက်ထန်နန်ဇိုမုံဦးဆောင်တဲ့အဖွဲ့ကနေတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုမင်းအွန်လိုင်းကိုနေပြည်တော်ပရင်အောင်ရိတ်သားမှလာရောက်တွေ့ဆုံပြီးသူရဲကောင်းပွဲကိုဂုံပြုတ်ချင်းမြင့်ပေးအပ်ခဲ့တာပါဒီတိမ်မျိုးဆိုမီအတင်းတာဝန်ရှိသူတွေကတော့မြန်မာနိုင်ငံတပ်မတော်မှရာထူးအကြီးဆုံးပုဂ္ဂိုလ်ကိုတရဲကောင်းအဖြစ်တတ်မှတ်ပေးအပ်တာဖြစ်တယ်လို့အသင်းထွေထွေတွင်ရင်မှုဥကပ်ခင်ပောင်ကပြောပါတယ်
ရခိုင်ပြည်နယ်ကမြို့နယ်တချို့မှာရခိုင်တပ်မတော် AA နဲ့မြန်မာစစ်ရသားတို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့အတွက်ခြေရွာသားတချို့နေရာစွန့်ခွာပြီးစစ်ပြေးဒုက္ခတွေဖြစ်နှိစရာခြေရွာတွေမှာခိုလုံနေကြရပါတယ်။ဒီဇင်ဘာလ17ရက်နေ့မနေ့ပိုင်းကဘူရီတောင်မြို့နယ်ကံပြင်းခြေရွာမြောက်ဘက်အသင်းချောင်းမှာတိုက်ပွဲဖြစ်ပွားခဲ့တဲ့အတွက်တန်ဃာတော်တွေပါဝင်ခြေရွာသား200ကျော်ဟာရွာကစွန့်ခွာပြီးစီတောင်ရွာနဲ့စပတ်သားရွာမှာခိုလုံနေကြရပါတယ်။အလားတူပုံနုချုံမြို့နယ်ဖက်ဝချောင်းကျေးရွာမှာဒီဇင်ဘာလ9ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့တဲ့အတွက်စစ်ဘေးရှောင်ဒုက္ခသည်40ကျော်တင်ဘုံတန်းကျေးရွာမှာခိုလုံနေကြရတယ်လို့တင်ဘုံတန်းကျေးရွာအုပ်ချုပ်ရေးမှူးဦးသိန်းဝင်းကပြောပါတယ်။လွန်ခဲ့တဲ့နိုဝင်ဘာလကုန်ပိုင်းကစပြီးဘင်္ဂလားမြန်မာနယ်စပ်တခြားအပါဝင်ဗုဒ္ဓတောင်မောင်းသောရသိတောင်မြောက်ဦးမင်းပြားနဲ့မြေပုံမြို့နယ်တွေမှာရခိုင်တပ်မတော် AA နဲ့မြန်မာစစ်ရသားတို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပါတယ်။
ထောင်တန်းနဲ့ငွေတန်းချမှတ်ထားတဲ့ကချင်တက်ကြလှုပ်ရှားသူ3ဦးကိုပြန်လွတ်ပေးဖို့မြစ်ချင်းနှမ်းမြို့မှာထောင်နဲ့ချီတဲ့ကချင်ပြည်သူတွေကနေစာနာပြတောင်းဆိုခဲ့ကြပါတယ်။ဒီဇင်ဘာလ17ရက်နေ့ကမြစ်ချင်းနှမ်းမြို့မနောကွေးမှန်စာနာထုတ်ဖော်ခဲ့ကြတာပါ။ဒီစာနာဖော်ထုတ်ပွဲကိုအာဏာပိုင်တွေကနောက်ရက်တာမရှိပေမဲ့လည်းခွင့်ပြုချက်ရယူစဉ်ကတင်ပြထားတဲ့အထဲမှာမပါတဲ့ပိုစတာမှာရေးသားထားတာတွေကိုဖြုတ်တင်းခိုင်းတယ်လို့စာနာဖော်ထုတ်ရေးကော်မတီဝင်ဒေါ်မရမ်ဆန်ဒွဲရာကပြောပါတယ်။တမရော်ကိုအကြီးပြက်စီတဲ့ဆိုရဲဆွဲချက်နဲ့ကချင်တက်ကြွလှုပ်ရှားသူကိုလွမ်ဆောင်ကိုစော်ကြက်နဲ့ဒေါ်နန်ဘူးတို့ကိုပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့မှာမြစ်ချနာမြို့နယ်တရားရုံးကနေထောင်တန်းငွေတန်းချမှတ်ခဲ့တာပါတရားမျှတမှုမရှိဘဲထောင်တန်းချမှတ်ခံရတဲ့ကချင်လူငယ်ကောင်းဆောင်3ဦးကိုကျဉ်ချက်မရှိအ мян ဆုံးလွတ်ပေးဖို့နဲ့တရားမျှတမှုကိုဖော်ဆောင်ပေးဖို့ကချင်လူထုစာနာထုတ်ဖော်ပွဲကနေတိုက်တွန်းတောင်းဆိုထားပါတယ်
လာမယ့်2019ခုနှစ်မှာကရင်သမျိုးသားလုံးညီလာခံကျင်းပနိုင်ရေးအတွက်အကျိုးစီးပွားတရားလုပ်ဖို့ကရင်မျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးကော်မတီ KUPC စည်းဝေးမှာဆုံးဖြတ်ခဲ့ပါတယ်။ ကရင်မျိုးရညီလာခံကျင်းပရေးနဲ့ KNU ကငင်းချမ်းရေးဆွေးနွေးပွဲတရားဝင်ပါဝင်မှုရစမ်းသားခြင်းကို KUPC အနေနဲ့လက်ခံကြောင်းစတဲ့ဆုံးဖြတ်ချက်တွေပါဝင်ဆုံးဖြတ်ချက်6ချက်ကိုအခုလ10ရက်နေ့ကနေ17ရက်နေ့ထိထဝယ်မြို့နယ်မှာကျင်းပခဲ့တဲ့30ကြိမ်မြောက် KUPC စည်းဝေးကနေထုတ်ပြန်တဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ် KUPC ဟာကရင်အနာဂတ်လှပစေဖို့လှုပ်ဆောင်ရန်အတွက်ကရင်တိုင်းသားလက်နက်ကိုင်ခေါင်းဆောင်တွေကရင်နိုင်ငံရေးပါတီခေါင်းဆောင်တွေကရင်ရေးရဝန်ကြီးတွေနဲ့ကရင်ပါရာရေးခေါင်းဆောင်တွေပါဝင်ပြီး2023ခုနှစ်ကဖွဲ့စည်းထားတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ
်။မွန်ပါတီအမည်နဲ့တရားဝင်မပုံတင်ခြင်းကိုခွင့်မပြုကြောင်းပြည်ထောင်စုရဲကောက်ပွဲကော်မရှင်နဲ့မွန်ပါတီတီထောင်လိုသူတို့ဒီဇင်ဘာ17ရက်နေ့မှာတွေ့ဆုံခဲ့ရမှာအသိပေးပြောကြားခဲ့တယ်လို့ပါတီတွက်ဖက်တွေ့ရင်မူတဲ့နိုင်လီတမကပြောပါတယ်။မွန်ပါတီလိုအမည်ပေးလိုက်မယ်ဆိုရင်မွန်တမျိုးသားလုံးကိုကိုစားပြုမဲ့အတိတ်ပဲတက်ရောက်သွားတဲ့အတွက်တခြားမွန်တွေထဲမှာနောက်ထပ်ပါတီထောင်မယ်ဆိုရင်မွန်တွေကိုကိုစားမပြုတဲ့သဘောတက်ရောက်သွားတာကြောင့်မွန်ပါတီအမည်ကိုကော်မရှင်နေနဲ့သဘောမတူဘူးလို့နိုင်လီတမကဆိုပါတယ်။နေပြည်တော်ရှိပြည်ထောင်စုရဲကောက်ပွဲကော်မရှင်ရုံးမှာကော်မရှင်ဥက္ကဋ္ဌအပါအဝင်အဖွဲ့များနဲ့အတူမွန်ပါတီကနိုင်လေးသမားနဲ့နိုင်စံတင်တို့ကိုဒီဇင်ဘာလ17ရက်နေ့မှာတွေ့ဆုံခဲ့တာပါပါတီတီထောင်လို့သူပုဂ္ဂိုလ်18ဦးတို့နဲ့တဖန်ပြန်လဲဆွေးနွေးပြီးမွန်ညင်ညွတ်ရေးပါတီအမည်နဲ့မကြခင်မှာအမြန်ဆုံးမပုံတင်ဖို့ကြိုးပမ်းလှုပ်ဆောင်သွားမယ်လို့နိုင်လေးသမားကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်ထဲမှာတိုက်ပွဲတွေထပ်မံဖြစ်ပွားတဲ့အတွက်ဒေသခံလူထုတထောင်နီးပါးဟာနေရက်ကနေထွက်ပြေးတိမ်းရှောင်နေရပါတယ်။လက်နက်ကင်တပ်ဖွဲ့တွေများပြားတဲ့တီဘောမြို့နယ်နမ်ခော့အုပ်စုမှာနိုဝင်ဘာလနဲ့ဒီဇင်ဘာလအတွင်းမှာပဲတီဘောမြို့နယ်ထဲမှာတိုက်ပွဲတွေကြောင့်ဒေသခံလူထုတွေဟာ3ကြိမ်ထပ်မံစစ်ဘေးရှောင်နေကြရပါတယ်။ဒီအခြေအနေအကြောင်းကိုတော့နမ်ခော့ကနေစူးစီးတင်ဆက်ထားပါတယ်။
ဒီဇင်ဘာလ10ရက်နေ့ကတီဘောမြို့တောင်ဘက်မှာရှိတဲ့နမခေါ်အုပ်စုအတွင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့လို့ဟိုနားရွာ၊ခိုင်လုံရွာ၊တွန်ကျန်းရွာ၊တာလုံရွာနဲ့ကွန်းစော့ကျေးရွာအုပ်စုခိုင်ဟျိုးရွာကဒေသခံရွာသားတွေဟာဟိုနားရွာကဘုန်းကြီးကျောင်းနဲ့မန်ဆာမြေကျရွာကဘုန်းကြီးကျောင်းနဲ့နေရာမှာစစ်ဘေးရှောင်ခိုးလုံနေကြရတာဖြစ်ပါတယ်။လောလောဆယ်မှာတော့နေရာမပြောင်းနိုင်သေးတဲ့စစ်ဘေးရှောင်တွေအနေနဲ့စားနပ်ရိက္ခာအထူးလိုအပ်နေတယ်လို့စစ်ဘေးရှောင်တွေကိုကူညီမှုပေးနေတဲ့နေစည်းမချားပရာဟိတအဖွဲ့ကကိုမျိုးကပြောပါတယ်
။ဟိုနားရွာဘုံကြီးကျောင်းမှာသူတို့သွားစုကြတာပေါ့နော်။ကျွန်တော်တို့ဟိုနားရွာဘုံကြီးကျောင်းကိုဝင်လိုက်တာပေါ့နော်။လူကြီးရတော့အခုသူတို့စင်းရတော့438ဦးလို့ပြောတယ်။သူတို့အဓိကတော့ဆိုင်းရိတ်တာတော့လူမှာပေါ့။90လောက်ကျွန်တော်တို့တော့လဲရောလောဆယ်တက်နိုင်တယ်လို့တော့ထောက်ပံ့ကူညီပေးတာကပေါ့။မန်ဆန်ရေကြဘက်မှာတော့900နီးပါးလောက်ရှိတယ်။သူတို့အဲ့လိုနှစ်ခုပေါင်းလို့များ900ကျော်လားလို့ပြောတာပေါ့။
တိုက်ပွဲဟာဟိုနားရွာအရှိတ်ဖက်တမိုင်အကွာလောက်မှာဖြစ်ကြတာဖြစ်ပြီးအစိုးရဘက်ကနေ RCSS SSA ကချောင်းမြောင်းပစ်ခတ်တယ်လို့ပြောပေမဲ့ RCSS SSA ပိုင်တဲ့ Thai Freedom Website မှာတော့ SSPP SSA နဲ့တမရော်တို့တိုက်ပွဲဖြစ်ပွားတာလို့ဖော်ပြထားပါတယ်။ SSPP SSA ဘက်ကလည်းမိမိတို့တပ်ဖွဲ့မဟုတ်ကြောင်းဒီဇင်ဘာလ17ရက်နေ့က၎င်းတို့ပိုင်တဲ့ SSPP Info Page မှာရေးသားဖော်ပြထားပါတယ်။တိုက်ပွဲဖြစ်ပွားမှုအခြေအနေကိုတော့နမခေါ်ဘုန်းကြီးကျောင်းရောက်စစ်ပေးဆောင်တွေကိုကူညီပေးနေတဲ့တီပေါ်ဒေတာခန်ဆိုင်မောင်ကရှမ်းပါတာနဲ့အခုလိုပြောပါတယ
်။ဒီနေ့ဒီမှာတော့ခဲတန်းတင်နှံတွန်းနေတ
ယ်။အစိုးရစစ်တပ်ဘက်က2ယောက်ထိခိုက်တန်ရာရတယ်။ဘယ်ဘက်နဲ့တိုက်ပွဲဖြစ်တာတော့မသိဘူး။အစိုးရစစ်ကြောင်းကမိုင်းရဲဘက်ကလာတယ်။ဟူနားရွာတလုံရွာနဲ့ဝှဟုံရွာတွေမှာစစ်ကြောင်းချပြီးလှုပ်ရှားနေတာအခုသိပါပဲ။
စစ်ဘေးရှောင်တွေဟာလေယာချံတွေပစ်ထားရပြီးအချိန်နဲ့မအေးချမ်းသေးတာကြောင့်နေရမပြောင်းနိုင်ကြသေးဘူးလို့ဟိုနားဖုန်ကြီးကျောင်းရောက်တွန်ကျန်းရွာသူနိုင်လုံကပြောပါတယ်။တီဘောမြို့နယ်နားမခေါ်အုပ်စုမှာအစိုးရတပ်မတော်အပြင်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင် SSPP SSA နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့လှုပ်ရှားသွားလာနေပါတယ်။
ဆက်ပြီးတော့နေနေအငင်းပွားမှုဖြစ်ပွားနေတဲ့တနင်္သာရီတိုင်းရေပြူမြို့နယ်အတွင်းကြီးထွားလာနေတဲ့မြေမြုပ်မိုင်းအန္တရာယ်ရှင်းလင်းရေးအတွက်မွန်ပြည်သက်ပါတီနဲ့ကရင်အမျိုးသားအစည်းအရုံး KNU တို့ကြားတွေ့ဆုံဆွေးနွေးပြီးသဘောတူညီမှုတွေရရှိခဲ့ပါတယ်။နှစ်ဖက်ဆွေးနွေးချက်အရမကြခင်မှာသဘောတူလက်မှတ်ရေးထိုးသွားမယ်လို့ဆိုပါတယ်။မိကလျာမွန်ကစူးစီးတင်ဆက်ထားပါတယ်။
ပြီးခဲ့တဲ့လပိုင်းတွေအတွင်းမှာမြေမြုပ်မိုင်း၄ချိန်ပောက်ခွဲခဲ့တဲ့တနင်္လာရီတိုင်းဒေသကြီးရေပြည်မြို့နယ်မှာမိုင်းအန္တရာယ်ကင်းရှင်းရေးအတွက်အောက်ခြေမှာရှိတဲ့ KNU နဲ့မွန်ပြည်သက်ပါတီမြို့နယ်အစ်စ်သဘောတူညီမှုရရှိခဲ့ကြပြီးမကြာခင်မှာလက်မှတ်ရေးထိုးသွားမယ်လို့မွန်ပြည်သက်ပါတီတဝဲခရိုင်ဥက္ကဋ္ဌနိုင်ရန်ထွန်းကမွန်ပါတာနဲ့အခုလိုပဲပြောပါဗျာ ကျွန်တော်ကတော့အလင်းတန်းတန်းတို့ကြောက်ကြတော့ဒီတရားရမသဘောတူညီချက်တွေရရှိခဲ့ကြပြီးတော့အဲ့ဒီလုပ်ငန်းတွေအကောင့်တွေဖော်ဖို့အတွက်မကြာခင်မှာသဘောတူညီချက်တွေကိုလက်မှတ်ရေးထိုးကြမှာဖြစ်ပါတယ်ခင်အယူဝင်းရင်းမြို့နယ်တရားသူကြီးစောစီတူထွန်းနဲ့မွန်ပြည်တစ်ပါတီတပည့်ခရိုင်အမှတ်နှစ်တိုင်ရင်ကတိုင်ရင်မှုဒုဗိုလ်မှုကြီးချမ်းလွန်တို့ဦးဆောင်နဲ့
နှစ်ဖက်ကိုယ်စားလှယ်ဖွဲ့တွေဟာပြီးခဲ့တဲ့ဒီဇင်ဘာ9ရက်နေ့နဲ့9ရက်နေ့တွေမှာရေမြို့နယ်မှာနှစ်ကြိမ်တွေ့ဆုံဆွေးနွေးခဲ့တာပါ။ခင်အန်ယူဝင်းရေးမြို့နယ်တရားသူကြီးစောစီတူထွန်းပြောတာကတော့ဒီဒေသတည်ငြိမ်အေးချမ်းဖို့အတွက်ကခင်အန်ယူနဲ့မွန်ပြည်တပ်တို့ဆက်ဆံမှုအပေါ်မှာမူတည်နေတဲ့အတွက်မကြာခင်မှာလက်မှတ်ရေးထိုးကြမယ်လို့ဆိုပါတယ်။ကြာခင်မှာတော့လက်မှတ်
KNU နဲ့မွန်ပြည်တပ်တို့နယ်မြေညင်းပွားဖြစ်နေကြတဲ့ရေဖြူမြို့နယ်အလဲစခန်းချေးရွာကြီးကကြောင်ရှာခွင်းဒေသတဝိုက်မှာရာဘာချန်၊ကွန်းသီးချန်၊ဒူးရင်ချန်တွေအရေးတွက်၄၀၀ဝန်းကျင်ကစိုက်ပျိုးလုပ်ကိုင်နေကြတာဖြစ်ပြီးပြီးခဲ့တဲ့နိုဝင်ဘာလနဲ့အောက်တိုဘာလတွေအတွင်းမှာလည်းလူသွားလာတဲ့ချန်တွေမှာမြေမြောက်မိုင်း၄ချောင်းပောက်ကွဲခဲ့လို့လူ၃ယောက်ခြေထောက်ဖြတ်ခဲ့ရတဲ့အထိဒဏ်ရာရရှိခဲ့ပါတယ်လက်ရှိချိန်မှာ channel လုံးဝမသွားရဲဖြစ်နေကြပြီးစီးပွားရေးနဲ့စားဝတ်နေရေးပါထိခိုက်လာနေတာကြောင့်ဒေသခံတွေစိုးရိမ်စိမ့်နေလာရောက်တင်ပြခဲ့တယ်လို့မွန်ပြည်နယ်လွှတ်တော်ဒုဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကအခုလိုပဲပြောပါဗျာ
ကရကရဒီမှာနေထိတော့ခြေတော့ကြတာတွေဟိုအသက်အန္တရာယ်တွေစိုးရိမ်ရတာတွေအခုဆိုလို့ရှိရင်မသွားရဲမလာရဲစီးပွားရေးအတွက်ကိုစားဝတ်နေရဲအတွက်ကိုရပ်တည်နေရတဲ့ဒီခြံလုပ်ငန်းဟိုတောင်မှမလုပ်ရဲတဲ့အနေအထားမျိုးစိုးရိမ်ဒီပိုင်းမှုတွေအပြည့်ဖြစ်နေတယ်ဆိုတဲ့အကြောင်းဝိုင်းဝန်းကူညီဖြည့်ရှင်းပေးဖို့တို့ကတင်ပြတောင်းဆိုတယ်
ဒီဖြစ်စဉ်ကိုတနင်္လာရီတိုင်းဒေသကြီးမှာရှိတဲ့ပြစ်ခတ်တိုက်ခိုက်မှုရပ်ဆိုင်ရေးပူးတွဲစောင့်ကြည့်ရေးကော်မတီ GMCS ကလည်းဝင်ရောက်ဖြည့်ရှင်းပေးတာမရှိခဲ့ပါဘူးရှင
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
သမရောကကွယ်ရေးဦးစီးချုပ်ဘွချုပ်မူချင်းမင်းအွန်လိုင်းကိုချင်းပြည်နယ်တီးတိမ်မြို့ဆိုမီအတင်းကနေချင်းတွေရကောင်းပွဲ့ပေးအပ်တဲ့အပေါ်ချင်းလူထုအခြေပြု22ဖွဲ့ကနေကန့်ကွက်လိုက်ပါတယ်ရခိုင်ပြည်နယ်ကမြို့နယ်တချို့မှာရခိုင်သမရောအေအေနဲ့မြန်မာအစိုးရတို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးကျေးရွာသားတို့စစ်ပြေးဒုက္ခသည်တွေအဖြစ်နှီးဆန့်ရာကျေးရွာတွေမှာခိုလုံနေကြရပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။နေဆက်ဒေတာတိုင်းသတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။အခုအစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကပြောပြပေးပါအောင်ရှင်။
ကမ္ဘာတဝန်းသတင်းထုတ်တွေဖန်စီထောင်ချခံရတဲ့အခြေအနေဟာတာမန်ဖြစ်ရောဖြစ်စဉ်အခြေအနေလိုဖြစ်နေပြီလို့သတင်းသမားများကာကွယ်စောင့်ရှောက်ရေး CPG အဖွဲ့ကဒီကနေ့စီရင်ခံစာထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံအပအဝင်ဒီကမ္ဘာမှာထောင်ချခံထားရတဲ့သတင်းတောင်250ယောက်ကျော်ရှိနေပြီးတော့အရေးကြီးတဲ့သတင်းဖော်ပြမှုတွေအပေါ်မှာအာဏာသုံးဖိနှိပ်မှုမျိုးကယာယီမြင့်တက်နေတာမဟုတ်တော့ဘူးလို့ CPG ကပြောပါတယ်။နိုင်ငံရေးသတင်းရေးသားဖော်ပြတဲ့သတင်းသမားတွေအနေနဲ့အများဆုံးကြုံရပြီးတော့သတင်းတောက်တွေအတွက်ဒုတိယအကြိမ်အရှိဆုံးကတော့လူ့အခွင့်အရေးနဲ့ဆိုင်တဲ့သတင်းမျိုးဖြစ်တယ်လို့ CBJ ရဲ့အစီရင်ခံစာထဲမှာထောက်ပြထားပါတယ်။2018-2019ခုနှစ်အတွက်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုတိုးတက်မှုနှုန်းဟာ600ကိုင်နှုန်းကျော်ပဲရှိမယ်လို့ကမ္ဘာ့ဘဏ်နဲ့ပြည်ပဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF တို့ကခန့်မှန်းလိုက်ပါတယ်။ဒီဇင်ဘာ23ကြာသပတေးနေ့မှာဒီ IMF Mission အဖွဲ့ရဲ့ Article 4 ခီးစဉ်အဆုံးသတ်ထုတ်ပြန်ချက်မှာတိုးတက်မှုနှုန်းက 6.4 ရာခိုင်နှုန်းဝန်းကျင်ပဲရှိမယ်လို့ခန့်မှန်းပါတယ်။တရထဲထွက်လာတဲ့ကမ္ဘာ့ဘဏ်ရဲ့ဒီမြန်မာနိုင်ငံစီးပွားရေးစောင့်ကြည့်အစီရင်ခံစာထဲမှာတော့ 6.2 ရာခိုင်နှုန်းရှိနိုင်တယ်လို့ခန့်မှန်းပါတယ်။2019-2018ဘဏ္ဍာနှစ်ထက်ကိုတိုးတက်မှုနှုန်းခန့်မှန်းချက်ကဒသမရာခိုင်နှုန်းပိုပြီးတော့လျော့သွားတာဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာအထွေထွေရွေးကောက်ပွဲမတိုင်ခင်မှာ Conservative Party ခေါင်းဆောင်နေရာကနေဆင်းပေးမယ်လို့ဝန်ကြီးချုပ် Theresa May ကဒီကနေ့အတည်ပြုပြောကြားခဲ့ပါတယ်။2022ခုနှစ်ကျင်းပမယ့်ရွေးကောက်ပွဲမှာသူဦးဆောင်ရှင်ပြိုင်သွားခြင်းပေမဲ့လည်းခေါင်းဆောင်တဲ့နဲ့ပြိုင်ဆိုင်တာကပါတီအတွက်အသင့်တော်ဆုံးဖြစ်လိမ့်မယ်လို့ Belgium နိုင်ငံ Brussels မြို့တော်မှာ EU ခေါင်းဆောင်တွေနဲ့ဆွေးနွေးပွဲမစခင်မှာဝန်ကြီးချုပ် May ကပြောကြားခဲ့ပါတယ်ရှင်။
သတင်းချင်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးခဲ့တာပါဒီညနေစီစဉ်ထုတ်လုပ်ရမှုကအမှတ်တင်ကြီးထိုက်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voided ဇော်ညက်ဖြစ်ပါတယ်ဒီကနေ့ထုတ်လွှင့်ပေးခဲ့တဲ့ VOE မြန်မာပိုင်းစီစဉ်တွေကို line to meter 19 25 32နဲ့ line lat meter 190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ရှင်တော်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.